Welcome to the Voice of America in Burmese.
လာညာကြပါရှင်ပြည်အမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းရမီတာ1925 32လိုင်းလမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမ Thank you ထိုက်ပါရှင်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာဖြစ်အင်ပီရိုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားတယ်လို့အင်ပီရိုပြောခွင့်ရကပြောဆိုထားပါတယ်။ဘဟုအမေရိကတိုက်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကနေပြီးတော့စီးစစ်ပြီးဒုက္ခတဲ့အဖြစ်သတ်မှတ်ပေးမယ်လို့မက္ကဆီကိုအဆိုရကပြောဆိုပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
ဒီနေ့ညနေခင်းနှာစင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလလူသားချင်းစာနာမှုဆိုင်ရာလက်ထောက်တွင်ရမှုချုပ်ရဲ့နယ်အဖွဲ့ဒီကနေ့ဒေါအောင်ဆန်းစုကြည်အပါဝင်အစိုးရဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်
။ They spoke about the humanitarian challenges that this country faces and they talked about the collaboration between
UNOCHA ပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနှာစင်နိုင်ပါတယ်။ရခိုင်ပြည်နယ်ဘက်ကထွက်ပြေးကြတဲ့ Bangladesh လောက်ဒုက္ခသည်တွေကိုလူကယ်ပြန်ဝင်ကြီးတွားရောက်ကြည့်ရှုမဲ့အစီအစဉ်ကိုရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကကြိုဆိုပါတယ်။ထိုင်းနိုင်ငံထဲမှာအမေရိကန်ဒေါ်လာ55သန်းကျော်ဖို့ရှိတဲ့စိတ်ကြွဆေးပြားပေါင်း6သန်းကျော်ဟာမြန်မာပြည်ထဲကလာတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာဖြစ်အင်ပီရိုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားကြောင်းအင်ပီရိုပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်နှစ်ဦးတို့မတ်လ20ရက်ကတယ်လီဖုန်းဆက်သွယ်မှုမှာအခုလိုအဆိုပြုခဲ့တာပါ။ဒီတယ်လီဖုန်းဆက်သွယ်မှုနောက်ပိုင်းမှာတော့သမ္မတထရန့်ကရုရှားခေါင်းဆောင်ပူတင်နဲ့တိတ်မကြခင်ကာလမှာတွေ့ဆုံနိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတော့လောလောဆယ်အသေးစိတ်ပြောဖို့မရှိသေးဘူးလို့မနစ်တင်းင်းလာနေကသတင်းထောက်တွေကိုပြောပါတယ်။အမေရိကန်သမ္မတအင်ပီရိုမှာရုရှားသမ္မတပူတင်နဲ့ဆွေးနွေးဖို့ဆိုတဲ့အစီအစဉ်ကိုအမေရိကန်သမ္မတထရန့်ဘက်ကအဆိုပြုတာလို့ရုရှားသမ္မတနန်းတော်ဂရမလင်ပြောခွင့်ရကပြောပါတယ်။သမ္မတထရန့်ရဲ့သမ္မတရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုဖြစ်နိုင်ခြေတွေကိုအထူးစုံစမ်းရမှုကစစ်ဆေးနေတာနဲ့အတူအမေရိကန်သမ္မတထရန့်အနေနဲ့အနီးကပ်စောင့်ကြည့်ခံနေရတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရရေးလှုပ်ရှားမှုကိုရုရှားသမ္မတပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချထားတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ရုရှားနဲ့သူ့ရဲ့စီးပွားရေးအဖွဲ့ချပေါင်းကြံတာမရှိဘူးလို့ပြောဆိုထားပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးချမ်းမတ်လ20ရက်နေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုနောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးမှာပိုပြီးတော့ရှုပ်ထွေးနေတာပါ။ပြည်ထောင်နိုင်ငံမှာရုရှားသရှူဟောင်းအစိတ်ခတ်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကရုရှားကောင်စစ်ဝင်ရုံတစ်ခုကိုပိတ်ပစ်ပြီးတန်တမာ60ကိုနိုင်ငံတွင်းကထွက်သွားဖို့အမိန့်ထုတ်ခဲ့ပါတယ်။ရုရှားဘက်ကလည်းအမေရိကန်ကောင်စစ်ဝင်ရုံတစ်ခုကိုပိတ်ပြီးအမေရိကန်တန်တမာတွေကိုနိုင်ငံတွင်းကထွက်ခွာသွားဖို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်ရှင်။
ဒီနေ့အနေနဲ့က American Stock Share ဈေးကွက်တချိန်ထိုးထိုးကြပြီးတဲ့နောက်တနေ့ဒီနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေလည်းကျဆင်းတာကိုတွေ့ရပါတယ်။ American သမ္မတ Donald Trump က Amazon Online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲဖြစ်လာမှာကိုစိုးရိမ်ရတဲ့အနေအထားမှာ American ရဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်တာနဲ့ပတ်သက်ပြီးတော့တရုတ်က American သွင်းကုန်တွေပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်မှာဒီလို Stock ဈေးကွက်တွေကျဆင်းလာတာဖြစ်ပါတယ်။ဈေးပိတ်ချိန်မှာတော့တရုတ်ရှန်ဟိုင်းစတော့ဈေးကွက်အညွန်ကိန်း 3.84 ရာခိုင်နှုန်းကျဆင်းသွားပြီးတော့ဂျပန်နီကေးစတော့ဈေးကွက်အညွန်ကိန်းကတဝက်လောက်ကျဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်ဈေးကွက်ကဒီနှစ်နှစ်လည်မှာတော့25ရာခိုင်နှုန်းလောက်ပြန်ပြီးတော့တက်လာပါတယ်။အစိုးပိုင်းမှာတော့ဗြိတိန်နဲ့ဂျာမနီစတော့ဈေးကွက်တွေကျဆင်းနေကြတာပါ။ American Dow Jones ဈေးကတင်းလာနေဈေးပိတ်ချိန်မှာ 1.9 ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ S&P အညွန်ကိန်းကလည်း50ယူနစ်ကျပြီးတော့ 1.3 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ NASDAQ ကလည်းဈေးပိတ်ချိန်မှာ300ရာခိုင်နှုန်းလောက်ကျသွားပါတယ်။သမ္မတ Trump ဟာပြီးခဲ့တဲ့ရက်ပိုင်းတွင်းမှာပဲ Amazon ကို3ချိန်လောက်ဝေဖန်ပြစ်တင်ခဲ့တာပါ။ Amazon တည်ထောင်သူ Jeff Bezos ဟာ ဒေါ်ဝါရှင်တန်ပို့သတင်းစာကိုလည်းပိုင်သူဖြစ်ပြီးတော့ဒီသတင်းစာက Trump နဲ့သူ့အဆိုရအဖွဲ့နဲ့ပတ်သက်ပြီးတော့ရေးသားတဲ့သတင်းတွေဟာ Trump ကိုမကြာခဏပဲဒေါသထွက်စေခဲ့တာဖြစ်ပါတယ်
။ဗဟိုအမေရိကတိုက်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲ့ကအရေးအချင်းပြည်မီသူတွေကိုဒုက္ခတဲ့အဖြစ်သတ်မှတ်ပေးဖို့ကန့်လန့်ထားကြောင်းမက္ဆီကိုအဆိုရကပြောပါတယ်။ဒီရွှေ့ပြောင်းနေအရေးချောင်မဲ့အမေရိကန်ရဲ့နေဆက်တွေတင်းကျပ်ဖို့လိုအပ်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။မက္ဆီကိုပြည်ထရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကမနေ့တနင်္လာနေ့နှောင်းပိုင်းထုတ်တဲ့ကြေညာချက်မှာတော့ရွှေ့ပြောင်းသွားလာချက်သူအများစုကဂွာတီမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗေဒိုတို့ကအများဆုံးဖြစ်တဲ့အကြောင်း2010ပြည်နှစ်ကစလို့ရွှေ့ပြောင်းသွားလာခွင့်ကိုဖော်ထုတ်တဲ့ခီးစဉ်တွေနဲ့အလားတူဖြစ်ပြီးအထူးသဖြင့်တော့ဌာနမှာအနေရရှိနေသူတွေအကာအကွယ်ရမယ့်နေရာတစ်ခုကိုရှာဝေတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။မက္ဆီကိုနိုင်ငံရဲ့ဥပဒေအရရွှေ့ပြောင်းသွားလာသူတွေထဲက400လောက်ကိုနေရက်တွေကိုပြန်ပို့ခဲ့တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။လူပေါင်း1100လောက်ပါတဲ့ရွှေ့ပြောင်းသွားလာသူအဖွဲ့ကိုဦးဆောင်တဲ့နေစည်းမချလူတို့အဖွဲ့ကတော့အမေရိကန်နဲ့မက္ဆီကိုနိုင်ငံတို့ကနိုင်ငံရေးခလုံကွက်လုပ်ငန်းစဉ်တွေဟာဆိုးဝါးပြီးမတရားဘူးလို့မနေ့တနင်္လာနေ့မှာပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားတာမှာအမေရိကန်နေဆက်လုံးချုပ်ရေးဟာအားနည်းတယ်လို့ရေးသားခဲ့တယ်လို့မက္ဆီကိုအစိုးရအနေနဲ့လည်းဖြတ်တန်းဝင်ရောက်လာသူတွေကိုတားဆီးရေးထိတိယောက်ယောက်လှုပ်ဖို့တိုက်တွန်းခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဥရောပမြောက်ပိုင်းဒေသက Baltic ဒေသနိုင်ငံတွေကခေါင်းဆောင်တွေဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတအင်ပီတော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတော့ Baltic ဒေသနိုင်ငံတွေဖြစ်တဲ့ NATO အဖွဲ့ဝင်မဟာမိတ်သုံးနိုင်ငံနဲ့အမေရိကန်ကြားလုံခြုံရေးစီးပွားရေးကုန်သွယ်ရေးစွမ်းအင်နဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်နိုင်ရေးဆွေးနွေးကြမှာဖြစ်ပါတယ်။မြောက် Atlantic စာချုပ်အဖွဲ့ NATO ရဲ့အသုံးစရိတ်ထဲဝင်ချင်းဆိုင်ရာမကြခင်ကဆွေးနွေးပွဲမှာအောင်မြင်မှုတွေကိုလည်းဒီကနေ့အမေရိကန်သမ္မတ Trump နဲ့ Estonia, Latvia, Lithuania ခေါင်းဆောင်တွေအလေးပေးဆွေးနွေးကြမယ်လို့အမေရိကန်သမ္မတအင်ပီတော်ကပြောဆိုထားပါတယ်။ NATO ဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့အတွက်ရန်ပုံငွေကိုမျှမျှတတထဲဝင်မှုမရှိကာကွယ်ရေးအသုံးစရိတ်သတ်မှတ်ချက်100ခန့်လုံးမပြည့်မီတဲ့အပေါ်အမေရိကန်သမ္မတကထပ်ခါတလဲလဲဝေဖန်ထားတာပါ။ Ukraine နိုင်ငံ Crimea ဒေသကို2014ခုနှစ်တုန်းကရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက် Estonia, Latvia နဲ့ Lithuania နိုင်ငံတို့မှလည်းရုရှားရဲ့ဒေသတွင်းစီးရေးတိုးချဲ့မှုနဲ့ခရိုင်းမီးယားလိုအခြေအနေမျိုးသူတို့လည်းကြုံရနိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်လာကြပါတယ်။ရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုတွေတိုးလာနေချိန်မှာပဲအမေရိကန်နဲ့ဘောလ်တိတ်နိုင်ငံများထိတိဆွေးနွေးပွဲပေါ်ထွက်လာခဲ့တာပါ။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူ56ဦးလိုက်လာတဲ့ဆက်လီကိုမလေးရှားအနာပိုင်းတို့ကဒီကနေ့ကြားပြတ်တားဆီးလိုက်ပြီးလိုက်ပါလာသူတွေကိုကမ်းခြေကိုခေါ်ဆောင်သွားပါတယ်။မလေးရှားရေပိုင်နယ်ထဲကိုဆက်လီဝင်ရောက်လာပြီးတဲ့နောက်အခုလိုကြားပြတ်တားဆီးလိုက်တာဖြစ်ပြီးဆက်လီကိုတော့မြောက်ပိုင်းကလန်ကာဝီကျွန်းကိုဆွဲယူခဲ့ကြောင်းရေးတပ်အကြီးအကဲကပြောပါတယ်။ဒီလူတွေလိုက်ပါလာတဲ့ဆက်လီကပြီးခဲ့တဲ့တနင်္ဂနွေနေ့ထုံးကတော့ထိုင်းနိုင်ငံတောင်ပိုင်းမှာခေတ္တဝင်ရောက်ခဲ့ပြီးဆက်လီကိုချက်ခံရေးစစ်စစ်နယ်ရိတ်ခံတဲ့လောင်စာဖြစ်တင်ပြီးမလေးရှားကိုထွက်တာပါလေပေါ်မှာလိုက်ပါလာသူတွေရဲ့ဆန္ဒအတိုင်းအခုလိုမလေးရှားကိုထွက်ခွာတာဖြစ်တယ်လို့လဲထိုင်းအာဏာပိုင်တို့ကပြောဆိုထားတာဖြစ်ပါတယ်
ထောင်နဲ့ချီတဲ့အာဖရိကကနေလာရောက်ရွှေ့ပြောင်းနေထိုင်သူတွေကိုအနောက်နိုင်ငံတွေစီရွှေ့ပြောင်းပေးမယ်။ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR နဲ့သဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတရာဟုကဒီကနေ့မှပဲဖြတ်သိမ်းလိုက်ပါတယ်။ဒီလိုရွှေ့ပြောင်းပေးမယ်လို့သဘောတူကြောင်းကြေညာချက်ထုတ်ပြီးနိုင်ငံပိုင်းတွင်းမှာပဲဒီသဘောတူညီချက်ကိုပြန်လည်သုံးသပ်ပြီးချိန်ထိဆိုင်းငံ့ထားရမယ်အကြောင်းနေတန်ယာဟုကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ဝေဖန်ချက်တွေနဲ့အခြေအနေအပေါ်ပြန်လည်သုံးသပ်ပြီးတဲ့နောက်ဒီသဘောတူညီချက်ကိုဖြတ်သိမ်းလိုက်တဲ့အကြောင်းဒီကနေ့မှကြေညာလိုက်တာပါ။ ဒီသဘောတူညီချက်ရဆိုရင်ရွှေပြောင်းနေထိုင်သူ 16,250 လောက်ကကနေဒါ၊အီတလီ၊ဂျာမနီစတဲ့အနောက်နိုင်ငံတွေကိုပြောင်းရွှေ့နေထိုင်ရမယ်အကြောင်းနေတန်ယာဟုကပြောဆိုထားပြီးတော့ဒီရေထွက်နေကြီးများတဲ့နောက်ထပ်ရွှေပြောင်းနေထိုင်သူတွေအစ္စရေးမှာအခြေချခွင့်ပေးမယ်လို့လည်းပြောဆိုထားတာပါ။ဒါပေမဲ့အာဖရိကရွှေပြောင်းနေထိုင်သူတွေသူတို့နိုင်ငံမှာလာနေရတဲ့အကြောင်းသူတို့သိမထားဘူးလို့ဂျာမနီနဲ့အီတလီနိုင်ငံကပြောဆိုထားတာပါ။ဒီလိုကွဲလွဲမှုတွေကနေတန်ယာဟုကိုအရှက်ရစေတယ်လို့အမေရိကန်တက္ကသိုလ်ကသုံးသပ်ထားပြီးတော့ဒီသဘောတူညီချက်ကိုထောက်ခံခဲ့သူအများစုကအစ္စရေးနိုင်ငံတည်းရွှေပြောင်းဝင်ရောက်လက်ရာရင်းတွေဖြစ်တယ်လို့ VOA ကသူကပြောပြပါတယ်။အစ္စရေးနိုင်ငံတည်းအာဖရိကကပြောင်းရွှေ့နေထိုင်သူ3000ခွဲရှိပြီးတော့အများစုကကမ္ဘာလူ့အခွင့်အရေးရပိုင်ခွင့်အနည်းဆုံးအရစ်ထရီးယားနိုင်ငံဒါမှမဟုတ်ဆေးဘေးဒဏ်ခံနေရတဲ့ဆူဒန်နိုင်ငံတို့ကဖြစ်ကြပါတယ်
။ယထာသည်ယူပို့ဆောင်ရေးလုပ်ငန်းတွင်ဌာနဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်မဲ့အစိုးရရဲ့အစည်းအဝေးကိုဆန့်ကျင်တဲ့အနေနဲ့အလုံးမလုံးပဲတပိတ်မှောက်မဲ့ပထမဦးဆုံးအစည်းအဝေးအရဒီကနေ့အင်ကာနေ့မှာပြင်သစ်ယထာသယူပို့ဆောင်ရေးဝန်ထမ်းတွေစတင်တပိတ်မှောက်နေပါတယ်။နိုင်ငံတော်မှာယထာအနှဲငယ်ပဲပြေးဆွဲတာကြောင့်ဇင်းချံတွေမှာလူတွေနဲ့ပြည့်ကျန်နေသလိုပုံမှန်ယထာစီနေချအလုတ်သွားသူတွေနဲ့ကားလန့်တွေလည်းပိတ်နေပါတယ်ရှင်။
ကတလောနီးယားဒေသခွဲထွက်ရေးလှုပ်ရှားမှုကိုစီစဉ်ခဲ့တဲ့ကတလန်ခွဲထွက်ရေးခေါင်းဆောင်ကာလတ်စ်ပူဂျမွန်ကိုစပိန်နိုင်ငံကိုပြန်လွှဲပြောင်းပေးရေးဂျာမနီအစိုးရရှိနေကတောင်းဆိုထားပါတယ်။ပူဂျမွန်ဟာအစောပိုင်းကစပိန်နိုင်ငံကနေထွက်ပြေးပြီးတော့ဘယ်လ်ဂျီယံနိုင်ငံမှာကိုလိုနီယာကနေမတ်လ25ရက်နေ့မှာတော့ဖမ်းမိသွားပြီးတော့အခုဂျာမနီနိုင်ငံမှာထိန်းသိမ်းခံရတာဖြစ်ပါတယ်။စပိန်မြောက်ပိုင်းဒေသလွတ်လပ်ရေးလိုလားသူတွေကရာဇဝတ်သားတွေမဟုတ်ဘူးဆိုတဲ့အကြောင်းကိုဂျာမနီသတင်းမီဒီယာဝက်ဘ်ဆိုက်တစ်ခုနဲ့တွေ့ဆုံမေးမြန်းခံတွေ့ပူဂျမွန်ကပြောဆိုထားပါတယ်။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့မတ်ဤတန်စင်တို့ကြီးညာပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတွေကပြည်ပခါတွေကိုကိုယ်တိုင်လေ့လာပြီးဝိုင်းကူဖြည့်ရှင်ပေးဖို့မြန်မာနိုင်ငံကိုဧပြီလ2ရက်နေ့ကရောက်လာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ယူဆူလာမူလာဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်အစိုးရအဖွဲ့ဝင်ကြီးတချို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစိန်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးရုံးတို့ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဧပြီလ2ရက်ကနေ7ရက်နေ့ထိသတင်းတစ်ပတ်ကြာမဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမွေလာရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အကြောင်း UNO ချားရဲ့ပြောခွင့်ရဖီယရိုဖီရွန်ကပြောပါတယ
် Today in Ecuador the Assistant Secretary General Ursula Müller had a good series of meetings in Ecuador
လက်ထောက်အတွင်းမှုချုပ် Miss Müller ဟာဒီကနေ့နေပြည်တော်မှာအကျိုးဖြစ်ထွန်းတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ပါတယ်ပြီးတော့လူမှုအနကေဇေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီး၊နေဆက်ရေးဝန်ကြီး၊ကာကွယ်ရေးဝန်ကြီးတို့နဲ့လည်းဒီနေ့မနက်ပိုင်းနေပြည်တော်မှာတွေ့ခဲ့ပါတယ်
။ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စင်ခုံမှုတွေအကြောင်းကိုဆွေးနွေးပြခဲ့တယ်လို့လည်းဖီယရိုဖီရွန်ကပြောပါတယ
်။ They spoke about the humanitarian challenges that the country faces and they talked about the collaboration between
မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာစင်ခုံမှုတွေအကြောင်းအဲ့ဒီစာနာမှုဆိုင်ရာအကူအညီပေးရေးစင်ခုံမှုတွေကိုမြန်မာအစိုးရနဲ့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးတို့အကြားမှာဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြပါတယ
်။လက်ထောက်အတွင်းရေးမှူးချုပ်မွေလာခီးစင်ရဲ့အဓိကရည်ရွယ်ချက်ဟာရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနဲ့ကပြည်ပကတွေကိုကိုယ်တိုင်လေ့လာပြီးဝိုင်းကူဖြည့်ရှင်းပေးဖို့ဖြစ်တဲ့အပြင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲနဲ့စင်ခုံမှုတွေကိုကိုယ်တိုင်သိရအောင်ရောက်လာတာဖြစ်ပါတယ်။နိုင်ငံတကာကစိတ်ဝင်စားနေကြတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာအရေးပါတယ်ဆိုပေမဲ့တခြားဒေသကအခြေအနေတွေဟာလည်းအလားတူအရေးပါကြောင်းပြောခွင့်ရဖီယရိုဖရွန်ကပြောပါတယ
် Of course Rakhine is very an important issue in terms of the humanitarian situation but
လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်တွေနဲ့ပတ်သက်လာရင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်အရေးကြီးတယ်လို့ပြောရမှာပါဒါပေမဲ့ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့စာနာမှုဆိုင်ရာအကူအညီပေးကိစ္စရပ်တွေအပေါ်မှာလည်းကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်။ဒါကြောင့်ကချင်ပြည်နယ်ကအခြေအနေတွေဟာလည်းအလားတူပဲအရေးကြီးပါတယ်
။ဒါပေမဲ့လက်ထောက်တွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းဒုက္ခသည်စခန်းတွေအပါအဝင်သူမှသွားလို့တဲ့နေရာတွေကိုလွတ်လပ်စွာသွားလာခွင့်ရပါသလားလို့မေးတဲ့အခါမှာတော့ပြောခွင့်ရပုဂ္ဂိုလ်ဖီယရိုဖီရွန်က
We have asked for a number of IDP camps in central Rakhine state and we haven't given permission to go
ရခိုင်ပြည်နယ်အလေပိုင်းက IDP စခန်းတချို့ကိုသွားလည်လာဖို့အတွက်ကျွန်တော်တို့ဘက်ကခွင့်တောင်းခဲ့ပါတယ်။ဒ ဒါပေမဲ့အဲဒီစခန်းတွေကိုသွားဖို့အတွက်ကျွန်တော်တို့ကိုကွန်ပျူတာချမပေးသေးပါဘူး
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UNOCHA အနေနဲ့အခုနှစ်အတွက်မြန်မာနိုင်ငံကိုအကူအညီပေးမဲ့အစီအစဉ်ကိုလည်းသူကအခုလိုဆက်ပြောပါတယ်။
We have a humanitarian response plan for Myanmar for 2018, which calls for $195 million for
ကျွန်တော်တို့ဘက်က2018ခုနှစ်မြန်မာနိုင်ငံအတွက်စာနာမှုဆိုင်ရာအခက်အခဲတွေကိုတုံ့ပြန်အကူအညီပေးရေးအတွက်စီမံကိန်းချထားပြီးသားဖြစ်ပါတယ်။အဲ့ဒီစီမံကိန်းအရမြန်မာနိုင်ငံအတွင်းမှာစာနာမှုဆိုင်ရာကူညီရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ195သန်းကူညီပေးမှာဖြစ်ပါတယ်။ဒီငွေတွေဟာကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့အတွက်ဖြစ်တဲ့အပြင်တဘာဝဘေးရန်တွေကြိုတင်ကာကွယ်ရေးမှာအသုံးချဖို့အတွက်လည်းဖြစ်ပါတယ်
။လက်ထောက်တင်းရေးမှုချုပ်မွေးလာဟာမနေ့ပြန်ဗုဒ္ဓဦးနေ့မှာတော့ရခိုင်ပြည်နယ်ကိုသွားပြီးစစ်တွေမျိုးအနီးမှာရှိတဲ့ဒုက္ခသည်စခန်းတချို့ကိုသွားရောက်လေ့လာမှာဖြစ်ပါတယ်။စစ်တွေမျိုးမှာတညာအိပ်ပြီးတဲ့နောက်ရန်ကုန်မြို့ကိုကြာသာပတေးနေ့မှာပြန်လာမှာဖြစ်ပါတယ်။တောက်ကြံတဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်မြကျင်းနားမြို့ကိုသွားပြီးကချင်ပြည်နယ်အတွင်းကပြည်တွင်းနေရရွှေပြောင်းခံရသူ IDP စခန်းတချို့ကိုသွားရောက်လေ့လာမှာဖြစ်ပါတယ်။လက်ထောက်တင်းရေးမှုချုပ်ဟာရခိုင်နဲ့ကချင်ပြည်နယ်တွေကိုတွားရောက်တဲ့အခါအဲ့ဒီပြည်နယ်တွေကဝန်ကြီးချုပ်တွေအစိုးရအရာရှိတွေနဲ့တွေ့ဆုံတာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံတာတွေအပြင်ဒုက္ခသည်တွေရဲ့စိုးရိမ်မှုတွေစင်ခုံမှုတွေကိုသိရှိနားလည်နိုင်ဖို့အတွက်အခက်အခဲတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ကြရတဲ့ IDP စခန်းတွေကဒုက္ခသည်တွေကိုလည်းတွေ့ဆုံမှာဖြစ်ပါတယ်ဒါကလည်းမြန်မာတိုင်းနိုင်ငံလုံးမှာရင်ဆိုင်နေရတဲ့စာနာမှုအကူအညီပေးရေးဆိုင်ရာစင်ခုံမှုတွေကိုသူမကိုယ်တိုင်ပုံမူသိရှိနားလည်ဖို့အတွက်တွေ့ဆုံတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုစောဝင်းလိုင်းပြောပြသွားတာပါရှင်ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးမကြခင်သွားရောက်ကြည့်ရှုမဲ့အစီအစဉ်ကိုရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ကကြိုဆိုလိုက်ပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရေးကြန့်ကြာနေတဲ့အချိန်မှာသွားရောက်မဲ့ခီးစဉ်ဖြစ်တဲ့အတွက်အကျိုးရှိမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့တာဝန်ရှိသူတွေဒီကနေ့စင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ writer သတင်းဆောင်ပါကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတိမ်းနေချီရှိနေတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုမြန်မာဆွေရရဲ့အစင်မြင်တာဝန်ရှိသူတဦးဖြစ်သွားရောက်ကြည့်ရှုမဲ့အစည်းအဝေးပေါ်အခြေနဲ့အားရတဲ့အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ကပြောဆိုလိုက်ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးလည်းဖြစ်ကုလသမဂ္ဂတွေ့ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးအင်းဒီနဲ့ခီးစဉ်အတွင်းမြန်မာဆွေရရဲ့ဆောင်ရွက်ချက်တွေကိုရှင်းပြနိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ခေါင်းဆောင်ဆူရာကီယက်စာတီရာထိုင်ကပြောပါတယ
် It is also encouraging to hearThat Minister of Social Welfare.
လူမှုဝန်ထမ်းဝန်ကြီးလည်းဖြစ်အကောင့်ထည့်ဖော်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကော့စ်ပဇာကိုသွားမယ်ဆိုတာကြားရတာအားတက်စရာပါ။ကော့စ်ပဇာကအခြေအနေတွေကိုကိုယ်တိုင်ကြည့်ရှုဖို့အင်တာမအရေးကြီးတယ်လို့ကြံပေးအဖွဲ့အနေနဲ့ခန်းစားမိသလိုမြန်မာနိုင်ငံဘက်မှာပြင်ဆင်ထားတဲ့အခြေအနေကိုဒုက္ခသည်တွေကိုရှင်းပြဖို့ကလည်းပိုပြီးအရေးကြီးပါတယ်။
ပြည်ခဲ့တဲ့နှစ်ဩဂတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကစ်ကန်တွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းရာကနေနောက်ဆက်တွဲဖြစ်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူဒုက္ခသည်6သိန်းခွဲကျော်လောက်ရှိတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒီနှစ်စာမိုင်းကလေးကသဘောတူထားကြပေမဲ့လည်းအခြေအနေတွေကြန့်ကြာနေချိန်မှာပဲပြည်အောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတွားရောက်မှာလည်းဖြစ်ပါတယ်။ခီးစဉ်တွင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဟံတာဖြစ်နေတာတွေကိုကြော်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဆူရာကီယက်စာတီရာထိုင်းကပြောပါတယ်
But from what we've heard from Ambassador Kopsak I think many of them would like to return but we feel that
တမကြီးဟောင်းကိုဘက်စ်ထံကနေကြားရတာကတော့အများစုကပြန်ကျင်ကြတယ်လို့ထင်ပါတယ်ဒါပေမဲ့လည်းဆက်သွယ်မှုပိုင်းနဲ့မြန်မာနိုင်ငံဘက်မှာပြင်ဆင်ထားတာတွေနဲ့ပတ်သက်လို့သတင်းတွေအားနည်းနေသေးတယ်လို့ကျွန်တော်တို့ခန်းစားမိပါတယ်။ Cost Bazaar ကစခန်းတွေမှာရောက်နေသူတွေရဲ့ရခိုင်ပြည်နယ်ကအခြေအနေပေါ်သဘောထားအမြင်တွေလည်းရှိနေတာကြောင့် Coffee Anand Commission ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်နေတဲ့လူကယ်ပြန်ဝင်ကြီးကိုယ်တိုင်အမြန်ဆုံးသွားပြီးအခြေအနေကိုရှင်းပြဖို့လည်းကျွန်တော်တို့တိုက်တွန်းခဲ့တာပါ
။ဒေါက်တာဝင်းမြတ်ရဲ့ခီးစဉ်ကိုအစောဆုံးဒီသတင်းပတ်လောက်မှာစတင်ဖို့တိုက်တွန်းခဲ့တဲ့နိုင်ငံတကာအကြံပေးကော်မတီဝင်တဦးလည်းဖြစ်ထိုင်းမတ်ဂျီဟောင်းလေးဖြစ်တဲ့ Gopsat Chatigugaro, a cookies and gani, took out there in the Epiana Yi to Apilabo, Yolani Mari.
It's very approachable. I mean, people in Rakhine.
In Dama, Chingaya Lugu Diaba, so you look at Fungu, Nizan and Ya, the kind of Binaga, Taman Bidu, Sunny Jarawa. The only way Chinigu Dajibu to got Thindos on Lua. Lurijama, Yogi Artamu, Dandat, Kushibu, Sasa, Simbi, Mesuragu, Amakanamu, Lumalu Tamari.
ဒုက္ခသည်တွေအတွက်နေရပြန်နိုင်ရင်းနဲ့အကူအညီပေးရလုပ်ငန်းတွေကိုအချိန်မီမလုပ်နိုင်ခဲ့ရေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မုတ်တုံရာသီနဲ့အတူပါလာမန့်မုံတိုင်းအနေနဲ့အကြောင်းတည်ကြည်ထိခိုက်မှုတွေအကြီးအကျယ်ကြောင်းအနေနဲ့လို့လဲစင်ကာပူနိုင်ငံကသတင်းစာရှင်းလင်းပွဲတွင်မှာပဲအကြံပေးအဖွဲ့တာဝန်ရှိသူတွေကသတိပေးခဲ့ကြပါတယ်ရှ ဒီကနေ့ကစီစေရမှာအထောက်အထားခိုင်မာသူလူရှစ်ရာကျော်ကိုအတည်ပြုပြီးပြန်လည်လက်ခံဖို့အသင်ရှိတယ်လို့အကြောင်းကြားထားတဲ့အကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးကပြောပါတယ်ဒီအကြောင်းကိုတော့ဗီဒီယိုအမြင်မှာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကိုရောက်ရှိစဉ်မှာမြန်မာပြည်ကိုပြန်ပို့ဖို့အတွက်ဒုက္ခသည်အိမ်ထောင်စုတထောင်680ဦးပါစီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်စုဝန်ကြီးကပေးအပ်ခဲ့တာဖြစ်ပါတယ်လောလောဆယ်မှာဒီလူရှစ်ထောင်ကျော်အနက်ကလူရှစ်ရာကျော်ဟာမြန ပါတယ
်အခုချိန်ထိမန္တလေးဘက်ကတော့တုံးပြီးတဲ့စီးရင်လူ800ရာနေမှာလူ800ဆိုစစ်စစ်တီးတီးအဲ့လူတွေကတော့မန္တလေးမှာနေရဲဆိုတဲ့အောက်သားတွေခိုင်မာတာတွေ့တော့ဒီလူတွေကိုသိလို့မယ်ဆိုရင်လက်ခံရပါတယ်ဒီမှာဒါရုပ်ကြီးကလည်းဆက်ထားနေတယ်ကြောင်းတက်ပြီးဖြစ်ပါတယ်
ပြည်တော်စုဝင်ကြီးဦးသိန်းစွေကနေပြည်တော်မှာကျင်းပတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားများဆိုင်ရာအလို့ယုံဆွေးနွေးပွဲတက်ရောက်စဉ်ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာဘက်ကလူ800ကျော်စီးရင်ပေးပို့ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတုံ့ပြန်လာတာမရှိသေးကြောင်းလဲအခုလိုဆက်ပြောပါတယ
်။အခုချိန်ထိတော့မြန်မာနိုင်ငံဘက်ကဆက်လက်ဖြစ်တော်လည်းပဲဒီဘက်ကဘယ်ပုံမဲ့ပြည်ပြန်ပို့မှာဆိုတော့ဆက်သွယ်နိုင်မရှိသေးပါဘူး။အဲ့ဒါကိုလည်းပဲအစံရုံထဏနဲ့ပြန်လည်ပြီးတော့မှတက်ခံဖို့ဆောင်ရွက်ပါတယ်။
တချိန်တည်းမှာတော့မုံတုံမိုးရသည်ကြောက်ရွံ့လာရင်ဒုက္ခတွေတွေပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်ခဲရှိနိုင်ကြောင်းစိုးရိမ်တာတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးဗိုလ်မှူးကြီးဖုံးတင်းကတော့ဒုက္ခတွေတွေပြန်လည်လက်ခံရေးအတွက်အခက်ခဲမရှိနိုင်ကြောင်းပြောပါတယ
်။မရှိပါဘူး။နိုင်ရင်ရှိပါတယ်။လာဖို့လည်းနိုင်ရင်ရှိတယ်နော်။ဒီပါရလဒုလနာရေးဆိုတာဒုတိယအလုံးပြလာ
တာ။စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။အခုအခါမှာတော့အဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့ဒီကရင်ပြည်နယ်ဖားပွန်ခရိုင်ဘက်ကစစ်ရေးအခြေအနေကိုကြည့်ကြရအောင်ပါ။ဖပွန်ခရိုင်မှာကရင်တိုင်းရင်းသားလက်နက်ကိုင် KNU KNL နဲ့တပ်မတော်နှစ်ဖက်တပ်ပိုင်းဆိုင်ရာခေါင်းဆောင်တွေမက်လာကုန်မှာညှိနှိုင်းဆွေးနွေးဖို့ချိန်ထားပေမဲ့ KNL ကအမှတ်9တပ်မဟာမှုမပါတဲ့အတွက်ဆိုပြီးဆွေးနွေးပွဲကိုတပ်မတော်ဘက်ကရွှေ့ဆိုင်းလိုက်ပါတယ်။တပ်မဟာ9တပ်မဟာမှုမပါပေမဲ့လည်း KNU ဗဟိုဌာနချုပ်ခေါင်းဆောင်9ဦးနဲ့ဖွဲ့စည်းထားတဲ့စစ်ဖက်ရေးရာညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ဆွေးနွေးလို့ရနိုင်တဲ့အကြောင်းကရင်အမျိုးသားအစည်းအရုံး KNU ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဒုတိယဥက္ကဋ္ဌဗဒုဇောကွယ်ထူးဝင်းကပြောပါတယ်။ဒီအကြောင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ပြည်အောင်စုအစဉ်ပြစ်ခတ်တက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ရဲ့15ချိန်မြောက်အစည်းအဝေးဆုံးဖြတ်ချက်မှာသဘောတူညီခဲ့တဲ့အတိုင်းတက်မတော်နယ် KNU KNLA နှစ်ဖက်ခေါင်းဆောင်တွေကရင်ပြည်နယ်ဖားပုံခရိုင်ကျွန်းမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေနဲ့ပတ်သက်ပြီးဘကိုးတိုင်းကြောက်ကြီးမြို့နယ်မှာမလကုံပိုင်းကတွေးဆမှုချင်းဆို့ထားခဲ့ပေမဲ့လည်း KNLA အမှတ်9တက်မဟာမှုကနှစ်ဖက်တပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုမတက်ရောက်တဲ့အတွက်တက်မတော်ဘက်ကဒီဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်။အေးလို့အစည်းအဝေးရွှေ့ဆိုင်းလိုက်တာနဲ့ပတ်သက်လို့အေဘီလာ၂ရက်နေဆွဲနဲ့ KNU ဗဟိုအလုံးမှုဆောင်ကော်မတီကသဘောထားထုတ်ပြန်ခဲ့ကြောင်းကရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဒုတိယဥက္ကဋ္ဌဖတိုစောကွယ်ထူးဝင်းကပြောပါရယ်
။က Cuma nale ada lau dah terus nale mukul lela bati mabo. Tambah ngamu pada tuaja alam sumpah, nasi sumpah ni ni ta si melu elu yang tidak cinta. Nato kuat le tambah ngamu nengka. Esanya tamu nanti sum kama mesti dia tuaja le tu sum jenis sana si ke si nato bobo. Di tambah ngamu pada channel ye sumpah ni nengka no channel kuat si ada bota channel kuat si amin ni bersumpah jelo bawa le. Nah, tambah ngomong ngamu kurang kado, mesti jenis sandar ramu bawa kunas. Apa esinya lalu yang ada, jauh apa esinya tuan yang apa esinya ni tu bawa tahu, ya si bodoh cipta. Nah, dahulu era ada tu yang nale muda kulu nale pi pi mawon. Dahulu era tambah ngamu mampu bimel, tambah ngah ye, kita yang tak muda pale.
Habung pi sema, di kata sanya, kian dale.
เมื่องาตมาหมูเนี่ยตาซุยนุยนี่นายตึงเนี่ยลูกตั้มดอกบักกาอยู่ซานี่ปงยาจังพี่ยังรู้เส้นพิกัดตะขันมุยเสยสัญญาปุจจะสังจีกอมดีจีเอ็มซียูเอ็ดด้วยมุดเด็ดดาวดาวช่วยข้ากันตรงตาบาร์เลยคู่ล้อเสียพิเนี่ยเด็ดตั้มหางาเกิดจากเทจาร์โอ้ดีโอ้เอราวดีกับดีที่เขาเสนอเปิดมาเสนอเข็มมาพิจารณาจังตั้มดอกบักกาเนี่ยเกิดสามหางสูรุเชียงตั้มโอ้ตั้มหางากับโอ้ตั้มหางมุกุได เอาปาบิโร่โอ้ส่วนหนึ่งปูบิโร่เที่ยวมุ่งเสียงเลยส่วนแรกเจ้าตู้เย่โอ้โอ้เช่นเป็นมุ่งอาหมุ่งตู้แล้วเจ้าไหนแม่ขวางไปส่องเลยนะพี่ตาบอกนะอดีตก็เด็กสายตัวอดีตก็คีสแคคโฮลเดอร์คอร์สแคคโฮลเดอร์ลูกพี่ลูกยาละบอกนะส่วนแรกเอร่ากูตัวภาษาเช่นนี้ตาบอกนะจำตัวเปล่าก็ซีวิชสายมุ่งตั้งสูไลด์เจ้าเกียนยูนี่เนี่ยนักเตะซีวิชพี่มีอาบุสละนี่นายดวงไม่รู้สบาย
กินมีดาสิยงกินยูนี่เนี่ยตอนนั้นเราพิจารณาคำว่าเสียดวงดูสาจอันสิ่งก็เริ่มมีทุกทวีพิบิเมะมันจะได้กินอาหารกินบินเอจุนแต่เมื่อก่อนเราพอเกี่ยงกิจสันเนปตะลุนนับสิทธิ์จุนสิ่งที่มาเกิดจากพิบาร์เลย ก็จะเทสองจันทร์ที่จะเกิดอะไรบ้างเช่นคุณที่ข่าวเราชื่อตรีกันที่ตากันนี่ไทยนั่งเงินเชิญรายที่ตาเบกูมองอะไรก็จะรู้ว่ามากาลัดแตงโมอ่ะเพียงบางวันเต็มบ่หน้าตาหนีบ่อเมริกันดอลลาร์งาสังงาดันจอบุตันบุชีเร่ซึ่งจะเสียบยาลงยีกูดันลีดินจอเน่ไอส์ลูกคอร์เรมุยเซกิโลเชียนีบ่กูอีบีลาเนียนีมันนี่ก็พันสิมีเกเรจังไทยอันนับไปนี่ก็ดีกันในตรีนซาชิลเลมเวมาเปียวบาร์เร่เส้นนี้ด้วยมาอันยาส่งพันมีเกเรที่มุยเซรุฮะไอ้นี่เจมยามานาย ေပို့ထားပါတယ်ရှင
်ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီကန်ဒေသကနေထိုင်းနိုင်ငံချင်းရိုင်ဒေသဘက်ကိုလာတဲ့ကားတစ်စီးပေါ်မှာစိတ်ကြွစီးတွေ6သန်း4သိန်းကျော်နဲ့ ice လို့ခေါ်တဲ့မူရစေးဝါးတွေကီလို988ကီလိုဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကဧပြီလ3ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါဟာအိနီနာချင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံဘက်ကနေလာလာဖြစ်တဲ့အကြောင်းမူရစေးဝါးဖမ်းဆီးရမှာအဓိကခေါင်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးထနစ်စတီတာဆဝတ်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။သူပြောသွားတာကတော့ရွှေတရီကန်ဒေသဘက်ကနေထိုင်းနိုင်ငံချင်းရိုင်ဒေသကိုမောင်းနှင်လာတဲ့အဖြူရောင်ကားပေါ်မှာစိတ်ကြွစီးပြား6သန်း4သိန်းနဲ့ ice လို့ခေါ်တဲ့မူရစေးကီလို988ကီလိုကိုဖမ်းဆီးမိခဲ့တဲ့အကြောင်းမြန်မာနိုင်ငံဘက်ကနေလာတဲ့မူရစေးဝါးတွေဖြစ်တဲ့အကြောင်းနဲ့ကာလတန်ဖိုးအားဖြင့်အမေရိကန်ဒေါ်လာ55သန်းကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်ကားပေါ်မှာပါလာတဲ့သူ3ဦးကတော့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့3ဦးလုံးဖမ်းဆီးမိခဲ့တယ်လို့လည်းဆိုပါတယ်ကြံကာလနဲ့ချိန်ကြိုက်ပြီးမူရစေးဝါးတွေဝင်ရောက်လာမယ်ဆိုတဲ့သတင်းရရှိထားတဲ့အတွက်ထိုင်းစစ်တပ်ရဲနဲ့ပူးပေါင်းအဖွဲ့တွေကမူရစေးဝါးတွေဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုပိတ်ဆို့ပြီးပြီးခဲ့တဲ့တပတ်ခန့်ကလေးကရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာပါအခုဖမ်းဆီးမိတဲ့မူရစေးဝါးတွေဟာမြန်မာနိုင်ငံအတွင်းကလက်နက်ကင်သဘုံအုပ်စုတွေရဲ့နယ်မြေကဖြစ်တယ်လို့လည်းထိုင်းနိုင်ငံဘက်ကတော့ပြောဆိုသွားပါတယ်ဒါဟာစဲစုနှစ်အတွင်းအများဆုံးဖမ်းဆီးမိခဲ့တာလို့လည်းပြောဆိုသွားပါတယ်ရှင်
မအေးမဆုံဆန်းတင်ပြခဲ့တာပါရှင် VOA ကိုစားရက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တစ်တာအမှတ်55ကိုပေးပို့ဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ3ရက် VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေနှစ်ခုထဲမှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုမစခင်အခုရင်ဆုံးကိုသိန်းထိုင်ဦးအစီအစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
စီးရီးယားနိုင်ငံတွင် ISIS စစ်သွေးကြွတွေကိုချေမှုန်းရေးမှာတိုးတက်မှုတွေရှိလာနေပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုသလိုအမေရိကန်တပ်တွေဆက်ထားစရာမလိုပဲသိမ့်မကြခင်ပြန်ရုပ်သိမ်းရနိုင်တယ်လို့ခန့်မှန်းပြောဆိုတာကြောင့်စီးရီးယားရေးအမေရိကန်ပြည်ထောင်စုရဲ့ခန့်ကန်တာကိုဝါရှင်တန်နိုင်ငံရဲ့အသိုင်းအဝိုင်းမှာမေးခွန်းထုတ်လာနေကြပါတယ်အီရက်ကမိုဆိုးလ်မြို့တော်ဆိုရင်လဲအိုက်စစ်စစ်သွေးကြွတွေထိန်းချုပ်မှုအောက်ကလွတ်မြောက်ပြီးမို့စာမျက်နှာတည်ဖွင့်ရေးခြေလှမ်းတွေပြင်နေကြပါတယ်။ဒါပေမဲ့လည်းအကြမ်းဖက်တိုက်ပွဲတွေရဲ့ဒဏ်ဒဏ်ချက်တွေကတော့ကျန်နေသေးဖြစ်ပါတယ
်။ So all of us are ready to start healing Iraq.
ဒီတဲ့နာကျင်မှုတွေကိုပူဇော်ဖို့အားလုံးကဆင်သင့်မှာသူသဖြင့်ဒီမိုဆိုးလ်မြို့တော်မှာနေတဲ့သူတွေအားလုံးဆင်သင့်ဖြစ်နေပါပြီလို့မိုဆိုးလ်မြို့ကိုရောက်လာတဲ့ဂျူလီယာနာတမ်ဘိုရာဇီကပြောဆိုသွားတာပါ။အခုစီးရီးယားပြည်တွင်းစစ်မှဆိုရင်လဲအိုက်စစ်စစ်သွေးကြွတွေရဲ့ခန့်ကန်တာမရှိသလောက်တောင်ဖြစ်သွားပြီလို့သတ်မှတ်ထားကြတာပါအရှိဘက်ဂေါ်ဒေါ်ဒေတာမှသဘုံနီဘက်ကအကြီးအကျယ်ရှုံးနေခဲ့ပါလေစီးရီးယားမိခင်တယောက်ဖြစ်တဲ့အာမီယာဂမ်မော့စ်ကအ
တ်မန်နာရဘ်လ်အာလမီတာလဟ်လူလာ
ဂေါ်ဒေါ်ဒေတာသူ့ရဲ့သားတွေပြန်လာကြတော့မယ်ဖန်ခံရတဲ့သူတွေပြန်လွတ်မြောက်လာမယ်မိသားစုတွေအားလုံးအတူတူနေနိုင်တော့မယ်လို့မျှော်လင့်ပြီးပြောဆိုသွားတာပါအီရန်နဲ့စီးရီးယားစစ်မြေပြင်နယ်နိမိတ်အပြင်မှာလဲအိုက်စစ်စစ်သွေးကြွတွေအကြီးအကျယ်ရင်းနှီးနေပါလေကိုပိုင်တဲ့မြေတွေအများအပြားလက်လွတ်ဆုံးရှုံးနေရတာပါ။သမ္မတဒေါ်နယ်ထရန့်ကဒီကိစ္စကိုပြီးခဲ့တဲ့သတင်းပတ်အတွင်းအခုလိုအလေးပေးပြောဆိုခဲ့ပါတယ်
။ And by the way, we're not getting the hell out of ISIS. We'll be coming out
of Syria like that. ဂျာပြပြောရရင် ISIS စစ်သွေးကြွတွေကိုအမြင့်ပြတ်ချင်းမုံပြီးကျွန်တော်တို့တပ်တွေကိုလည်းဆီးရီးယားကနေပြန်ခေါ်တော့ပါမယ်။တခြားသူတွေဒီပိဋိပက္ခကိုကင်တွယ်ဖြေရှင်းကြပါစေ
။သမ္မတရဲ့ကြေညာချက်အပေါ်မှာနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေပါဝင်ဝါရှင်တန်နိုင်ငံရဲ့အသိုင်းအဝိုင်းကအံ့အားသိခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Heather Nauert ကတော့
I don't know
what happened. Refer you back. ဒီကိစ္စကိုသူမသိတဲ့အကြောင်းနဲ့အင်ဂျီရိုဝက်ပြန်ပြီးညွှန်းရပါလိမ့်မယ်လို့ပြောဆိုသွားပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ကလေးလာသုံးသက်သူ Seth Jones ကတော့အခုလိုပြောပါတယ
်။ I guess the good news is the Islamic State
သတင်းကောင်းကတော့ ISIS တွေထိန်းချုပ်နိုင်တဲ့အခြေအနေမရှိတော့တာပါ
။ ISIS အဖွဲ့တက်ခတ်နေတဲ့အနေအထားမရှိတော့ဘူးဆိုတော့နိုင်ငံတကာလုံခြုံရေးကျွမ်းကျင်သူတွေသဘောတူကြပါတယ်။ဒါပေမဲ့လည်းစီးရီးယားနဲ့ Syria အလွန်ပြိပခါတွေကြံနေစေဆိုတာကိုအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေလစ်လူရှုထားလို့မရတဲ့အကြောင်းဆက်ဂျုန်းစ်ကအခုလိုပြောဆိုသွားပါလေ
As long as there are governments that are weak, ineffective, illegitimate in many cases there will be opportunities for groups to use that territory
အနေနဲ့အစိုးရတွေရှိနေသမျှထိထိရောက်ရောက်မအုပ်ချုပ်နိုင်သမျှတရားမဝင်မှုတွေနေရာတိုင်းမှာရှိနေသမျှဒီနယ်မြေကိုအဖွဲ့အစည်းတချို့ကအတုံးချပြီးခိုးလုံရနေရာတစ်ခုအဖြစ်သတ်မှတ်ပြီးတခြားတိုင်းပြည်တွေကိုတိုက်ခိုက်ဖို့အပြင်ကိုစတိုက်ဖို့အတုံးချလာနိုင်ပါတယ်ဆီးရီးယားမှာဂျီဟာဒစ်အစွန်းရောက်အဖွဲ့တွေ3000နဲ့5000ကျားမှရှိနေသေးတယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ဒီအကြမ်းဖက်သမားတွေတူရကီနယ်မြေတဲကိုဖျက်ဝင်လာနိုင်ပါတယ
်အခုဒီတော့ဆီးရီးယားမှာအမေရိကန်တပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေဆက်ရှိနေသေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အာဇီစစ်သွေးကြွတွေကိုချေမှုန်းရေးယူမှန်းချက်မပြောင်းလဲတဲ့အကြောင်းပန်ဒဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကလည်းပြောဆိုထားကြပါခင်ဗျာ
ကို သိမ်းထိုက်ဥစည်းစင်းတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစည်းအဝေးကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလှိုင်းဆွေးနွေးကန်အစည်းအဝေးစတင်ချိန်ရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမဲ့ကိုသားညုံနဲ့တူအစည်းအဝေးထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလှိုင်းကိုစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်တို့ဒီအင်္ဂါနေ့ညပိုင်းတရားလီလဲစီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖွဲ့စည်းနိုင်ခဲ့တာခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီမကြသေးခင်ကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြီးတော့ဒီနှစ်နှစ်ပြည့်နဲ့ပတ်သက်ပြီးတော့သူမိကုံးပြောသွားတာရှိပါတယ်အဲ့တော့အနေအနေဒီအစိုးရအနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာသူပေးခဲ့တဲ့ကတိကဝတ်တွေကိုဘယ်လောက်ထိအကောင့်ထဲပေါ်နိုင်ပြီလဲနောက်ဒီကအစိုးရတရားရဲ့စွမ်းဆောင်နိုင်ရည်ဘယ်လောက်ထိရှိနေပြီလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်နှစ်ဦးစလုံးကတော့သတင်းစာစီအရေးပါပထမတူကတော့ဒီယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒါချုပ်ဖြစ်ပါတယ်ကုသက်စင်ဖြစ်ပါတယ်နောက်တူကတော့ဒီနိုင်ငံဆောင်ပါရေးရေးသားနေတဲ့ NHK သတင်းဌာနကုတီဟာပါအာကျွန်တော်ဒက်တလောကုသက်စင်လီလိုင်းပေါ်မှာရှိပါတယ်ခင်ဗျာကုသက်စင်ကြားပါလားခင်ဗျာဟုတ်ကဲ့ကုသက်စင်ခုနကကျွန်တော်ပြောသွားလို့ပါမြို့သားတမှုစီဖွဲ့ချုပ်အစိုးရပေါ့နော်အာအစိုးရကိုတင်မြှောက်ခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားပါပြီအစိုးရတက်တန်းနှစ်နှစ်တက်တန်းကာလအတွင်းမှာသူတို့ရဲ့ဦးစားပေးလုပ်ငန်းတွေကညီငယ်ရေးလုပ်ငန်းဖွံ့ဖြိုးရေးလုပ်ငန်းတွေသူတို့ပြောခဲ့တာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံး energy အစိုးရကပေးခဲ့တဲ့ဂတိကဝတ်ပေါ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လောက်ထိသူတို့ပြည့်မြအောင်ဆောင်ရွက်နိုင်ပြီလဲကိုတက်စင်သုံးသပ်ပေးပါဦး
ဟုတ်ကဲ့ခင်ဗျာဟော energy အစိုးရအနေနဲ့သူတို့တက်လာတဲ့ဆိုတော့တမရဦးခင်ကျော်ဦးဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာသူတို့ကအခုဥတီရန်တဲ့သုံးခုကိုစမှတ်ပါတယ်ဆီမတ်တစ်ခုကတော့အလုပ်ကကျန်တဲ့တင်ကြိုင်နဲ့ပြည်ပြည်နဲ့ဒီအမှတ်နှစ်ကတော့ဒီမိုစီဆော်ရပြောင်းစုတည်ထောင်ရေးနောက်တစ်ခုကတော့ကျွန်တော်ပြည်သူများရဲ့ဒီမိုစီပေါ်ပေါ်ထုတ်တဲ့မြန်မာရေးဆိုပြီးအချက်သုံးချက်ကိုသူချမှတ်သွားခဲ့ပါတယ်။အဲ့ဒီအချိန်မှာကျွန်တော်တို့နှစ်တင်ပြည့်တဲ့အချိန်မှာဟိုဘာလို့နိုင်ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့စီစီချက်ချင်းစံစမ်းစစ်ကြည့်တဲ့အခါကျတော့ပုံမှန်ဆုံးတစ်ခုအနေနဲ့27ပြည်လုံးငင်းငင်းညီလာခံပေါ့။အဲ့ဒီညီလာခံနှစ်ခုကိုကျွန်မနိုင်ရပါတယ်။ပထမတစ်ခုကတော့2016အော်ဘူရာမှာကျင်းပပြီးတော့ဒုတိယညီလာခံကတော့2019ဆိုလိုက်တာလည်းမကျမနိုင်ရပါအဲ့နှစ်ခုပေါ့အဲ့နှစ်ခုကဒုတိယအကြိမ်ကျင်းပတဲ့ညီလာခံမှာတော့သူတို့ကတိုင်းရင်းသားတွေနဲ့သဘောတူညီချက်38ချက်ကိုရယူခဲ့တယ်လို့ရယူနိုင်ရတယ်လို့အာဆိုတော့ဟိုသိရပါတယ်အဲ့ထဲမှာအဲ့38ချက်ရယူနိုင်ခဲ့တယ်ဆိုပေမဲ့လည်းအဲ့38ချက်ဟာ NC မှာပါဝင် NC မှာရှိတဲ့ဟောဒီဆုံးဖြတ်တဲ့ဆုံးဖြတ်တဲ့တိုင်းဟုတ်ခဲ့တာမဟုတ်ဘူးဆိုပြီးတော့လေဝန်မှုကြီးရှိနေခဲ့ပါတယ်ဒါတော့ဒီနေ့နဲ့ပတ်သက်ပြီးတော့အဆောင်မြင်မှုလို့ပြောရမယ်အချက်တစ်ခုပါနောက်တစ်ခုကတော့အဲငင်းငင်းနဲ့ပတ်သက်ပြီးတော့ NC စာချုပ်ကိုမွန်ဒီဒီပါတီနဲ့လောက်ဒီဆိုတဲ့အစည်းအဝေးဝင်နေပြီးတော့အစိုက်သေးခင်ရပဲ NC စာချုပ်မှာပုံမှန်နံပါတ်ရေးထိုးနိုင်ခဲ့ပါလေ။အဲဒုတိယအောင်မြင်မှုလို့ပြောရမယ်အချက်ပါ။နောက်တစ်ချက်ကတော့ဒါရောစံသူကြီးစီးခဲ့တဲ့ပိုင်းကပဲပြောသွားခဲ့တဲ့ငင်းငုံထဲမှာပါပါတယ်။အဲဘောမပြန်လို့လည်းရပြည့်နောက်ပိုင်းမှာပေါ်ဆုံးချိန်ကစံပြင်းဖို့အမြင့်မဆုံးရောက်ခဲ့လို့ပြောပါတယ်။အဲ့ဒါတော့ဘာလို့လဲဆိုတော့အထောက်ထားရင်ကြံကြည့်ရလို့ရှင်တွေ့ရတဲ့အောင်မြင်မှုလို့ပြောလို့ရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာခုနကပြောလို့တကယ်တမ်းသူတို့ပြောသွားတဲ့အထက်မှာဒီဖွဲ့စည်းပုံပြင်ဆင်ရေးပေါ်ဒီ NLD ရဲ့ကတိကဝတ်တွေမှာဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စလည်းပါပါတယ်ဒါကိုတကယ်တမ်း NLD ကဘယ်လောက်ထိသူတို့အစိုးရအနေနဲ့လှုပ်ဆောင်နိုင်ခဲ့ပြီလဲခင်ဗျာ
အခုတော့အရင်တော့ကတော့သူကဖွဲ့စည်းပုံပြင်ဆင်ရေးကိုဦးစားပေးအနေနဲ့တစ်ဆောင်လုံးပေါ့နော်အနာမြခင်ရောအဲ့အနာရစာစာချင်းရောပြောခဲ့ပြီမြေနောက်ပိုင်းမှာဘယ်လိုဖြစ်သွားလဲဆိုတဲ့အခါကျတော့ DNC လမ်းကြောင်းကတဆင့်ခြေကံဥပဒေပြင်ဆင်ရေးဆိုတဲ့ငင်းချင်းရေးရမှခြေကံဥပဒေအောက်ရှိခြေကံဥပဒေပြင်ဆင်နိုင်မယ်ဆိုတဲ့ပုံစံမျိုးကိုဒါပြောနောက်ပိုင်းတော့ရှောက်လုံးပြောဆိုလာခဲ့တာပေါ့နော်အဲ့တော့ဥက္ကဋ္ဌကလည်းအရင်တော့ဥက္ကဋ္ဌဝင်းမြန်ကလည်းတော့တော်သားစုကြီးကလည်းဒီလိုပြောလာခဲ့တယ်ပေါ့ဆိုတော့ကျွန်တော်တို့က NC လမ်းကြောင်းငင်းချင်းရေးရမှနောက်ရှိတင်နိုင်မယ်ဆိုတဲ့အခါကအခုနောက်တစ်ခုကအပြန်ဆက်ဆက်နေတဲ့အခါကျတော့ဒီ2008ခြေကံဥပဒေပြင်ဆင်ရေးဆိုကြတာတော်တော်ပြောရဖို့ခက်ပြီးတော့ဝေဝါးနေတဲ့ချင်းတွေရှိရလို့ကျွန်တော်စဉ်းစားဟိုတုံ့တက်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီလူတို့ကတကယ်တမ်းပြောရရင်မြို့သားဒီမိုကရေစီဖွဲ့ချုပ်ရကဒီအစိုးရတက်လာတဲ့ခါမှာအများကြီးနှောင့်နှင်ထားတာရှိပါတယ်ခင်ဗျာတကယ်တမ်းလူတို့ရဲ့နှောင့်နှင်ချက်အတိုင်းကိုဘယ်လောက်ထိ energy ဘက်ကဖြည့်ဆည်းနိုင်ခဲ့ပါပြီလဲ
။
အဓိကတော့ပြောင်းလဲမယ်ဆိုတဲ့ကိစ္စပေါ့နော
်။ဟုတ်ကဲ့သုံးမှုရှိတာပေါ့နော်သုံးမှုရှိတဲ့နေရာမှာတို့ကဥပမာဒီမိုကရေစီဖွဲ့ပြီးအောင်သူဖော်ရင်းနဲ့ထောင်းရှေ့ကဥပဒေပြင်ဆင်ရေးပြောတယ်။နောက်တစ်ခုကလူသားကျန်တဲ့ပြည်နယ်နဲ့ပြည်ရင်းညီနောက်တစ်ခုကလူမှုစေပွားဘဝတူတည်ရေးပေါ့လူမှုစေပွားဘဝတူတည်ရေးရှင်နဲ့ဆက်လာမယ်ဆိုလို့ရှိရင်တကယ်တမ်းကျတော့ဘမပြည်မှာအားလုံးနဲ့သိပါတယ်။အဲ့တော့ငငကအချက်တွေဒီကပြောရမယ်ဆိုလို့ရှိရင်ဘမပြည်မှာဖြည့်ဝရတော့ကြာဆင်းနေတဲ့အခြေအနေပါ။ဒါကဒီမှာဘမပြည်မှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေရောအောက်ခြေပြည်သူတွေရောအားလုံးခံစားနေရတဲ့ကြံစည်တာဖြစ်ပါတာ။ ဒီ NLD အစိုးရအနေနဲ့ဒီကိစ္စကိုအကောင့်ထဲဖော်နိုင်ခြင်းမရှိသေးပါဘူး။အခုနောက်ဆုံးတော့သူပြောသွားတယ်တော့သူပြောသွားတယ်မြန်မာမှာဆိုလို့ရှိရင်လည်းဒီစီးပွားရေးကဏ္ဍကိုဘယ်လိုလုပ်ကင်သွားမယ်ဆိုတဲ့ကိစ္စကိုလည်းရှင်းရှင်းလင်းလင်းပြောထားတာမရှိတော့ဒါဟာလည်းလက်ရှိ NLD အစိုးရအနေနဲ့ဒါစိန်ခေါ်မှုဖြစ်နေပါတယ်။နောက်တစ်ခုကတော့ဘာဖြစ်လဲဆိုတော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်ပခါကလည်းအခုကတင်ပြောရဲရခိုင်ပြည်ပခါကလည်းတော်တော် NLD အစိုးရအတွက်စိန်ခေါ်မှုတစ်ခုဖြစ်နေတယ်။အဲ့ဒါကလည်းဖြည့်ဆင်းဖို့အတွက်တော်တော်တည်တည်နေဆိုင်ရဲ့အခြေအနေဖြစ်တယ်။နောက်တစ်ခုကတော့နိုင်ငံရေးကျင်းပရေးနဲ့ပတ်သက်ပြီး။နိုင်ငံရေးကျင်းပရေးဆိုတော့နိုင်ငံရေးကျင်းပရေးနဲ့ပတ်သက်ပြီးတော့သံသပြေအနာမြေကင်ကအတိုက်ခံဘောကပြောခဲ့တာတမိမှာတော့လက်သက်တဲ့နိုင်ငံတစ်ခုမှဒီလိုစီမံနိုင်ငံတစ်ခုမှနိုင်ငံရေးကျင်းပတယောက်တော့မရှိပြန်ဘူးလို့ပြောခဲ့တယ်။ဒါပေမဲ့အခုချိန်မှာနိုင်ငံရေးကျင်းသားကဆိုတော့နော်အချင်းနိုင်ငံရေးအချင်းသားကစုစုပေါင်းကဆိုရှင်200ကျော်လောက်ရှိနေပြီးတော့အချင်းသက်ခံတဲ့နိုင်ငံရေးအချင်းသား45ယောက်ရှိပြီးတော့တရားရင်ဆိုင်နေရတဲ့နိုင်ငံကြီးက190လောက်ရှိရလို့ EDP ကနေစီဝင်ထုတ်ပြန်တဲ့သတင်းတွေကသိရပါတယ်။နောက်တစ်ခုကတော့ငင်းငင်းနဲ့ပတ်သက်ပြီးတော့လေအခုချိန်မှာဆိုရှင်ခရီးပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဆိုရင်ပြည်ပခါကြီးတော်တော်ကြီးထွားပြီးဖောင်းရရှိပါဒီကိစ္စတွေကလည်းအခုချိန်ကြီးဖြည့်ရှင်းလို့မရဘူး။ဒီသူကသူကချင်းကတော့ကျွန်တော်မြောက်ပိုင်းမြောက်ပိုင်းဒေသတွေမှာရှိနေတဲ့အင်အားကြီးမားတဲ့လက်နက်ကင်အင်အားစုတွေနဲ့ယုံကြည်မှုပြီးဆော့ဖို့နောက်ပြီးတော့အင်းကြီးဒီဆော့ဘောကအခက်ခဲကြီးတော်တော်ကြုံတွေ့နေရပါဒါကြောင့်မလို့ကျွန်တော်အများဆုံးကျွန်တော်တို့ပြည်သူတွေညှောနေထားတဲ့စီးပွားရေးငင်းငင်းရေးနဲ့လွတ်လပ်တဲ့အခြေအနေတစ်ခုနိုင်ငံရေးကျန်းမာမရှိရေးနော်အဲ့ဒီကိစ္စတွေမှာအနေမဆိုးရနိုင်တဲ့တိတိရောက်ဆုံးဟောက်ပြီးနေတာမရှိသေးပါဘူ
းဟုတ်ကဲ့ခင်ဗျာကိုတက်စင်လေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုတီဟာဖုန်းခေါ်လို့မရပါဘူးဒါပေမဲ့ကျွန်တော်တို့လက်တော့လက်ရှိဒီ VOA ရန်ကုန်ရုံးမှာတာဝန်ကျနေတဲ့ကိုဇော်ဝင်းလှိုင်ရှိပါတယ်ကိုဇော်ဝင်းလှိုင်ကတော့လက်တွေ့ဒီလူလူချင်းတွေလည်းအဲ့ဒီမှာမျက်မြင်ရှိထားတော့ကိုဇော်ဝင်းလှိုင်ကြားပါလားခင်ဗျာ
โอเค
ကိုဇော်ဝင်းလှိုင်ရေခုနကကျွန်တော်ပြောတာတော့အဓိက NLD အစိုးရနှစ်နှစ်ပြည့်ပေါ့နော်နှစ်နှစ်ပြည့်မှာလူလူကမျှော်လင့်ထားတာလည်းရှိတယ်အဲ့တော့နှစ်နှစ်ပြည့်အချိန်ကာလမှာကိုဇော်ဝင်းလှိုင်ကလည်းရန်ကုန်မြို့မှာရှိတယ်မြန်မာပြည်နှက်မှာလည်းမကြာခင်ရပ်ပိုင်းကပဲတွာလာခဲ့တယ်ဆိုတော့လူတွေရဲ့မျှော်လင့်ချက် NLD ပေါ်တန်ဖိုးထားမှုအရင်ကထက်ဆိုင်ဆိုလိုတာကအရင်တုန်းကတကယ့်ကိုလူတွေရဲ့ဟိုလဲလေလေထောက်ခံမှုနဲ့တက်လာတယ်အဲ့တော့ထောက်ခံမှုကျသွားလားထောက်ခံမှုလျော့လာလားရေဘူးကတာမန်ပြည်သူတွေရဲ့အမြင်မှာဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တွားပြီးတော့တွေ့ကြည့်ရသလားလူတို့ပြောရမယ်ဆိုရင်တော့ရိုးရှင်းရှင်းပြောရမယ်ဆိုရင်တော့ဟို NLD ပေါ်ထောက်ခံမှုကတဖြည်းဖြည်းကျလာတယ်လို့ပြောလို့ရမယ်။ဘာလို့ဆိုတော့လူတို့ကသူတို့ဟိုမျောလင့်ခဲ့တယ်ဟိုမျောလင့်ချက်ကြီးကြီးထားပြီးတော့ဒီ NLD ဆိုတော့တင်ပေးခဲ့တယ်။ဒါပေမဲ့ဟိုမျောလင့်ထားသလားဖြစ်မလားဘူးပေါ့နော်။သူတို့လူတို့ကဒါအချိန်တိုင်းတာတကူဒီသူတို့အနေနဲ့စောင့်ရမယ်။ဟိုအနေရလည်းအရင်ကဒီစိုးမွေတွေကိုဟိုအမွေဆက်ခံလိုက်ရတယ်ဆိုတော့လည်းသူတို့နားလည်ပါတယ်ဒါပေမဲ့အခုကအကောင့်ထဲပေါ်ပြလောက်เสียလက်စွပ်လက်ကန်ပြเสียတခုမှမရှိပိုမရှိသေးသလိုဖြစ်နေတော့လူတို့ကတော့နည်းနည်းစိတ်ပြက်နေတာတော့အမှန်ပဲဗျာ
ဟုတ်ကဲ့လူတို့ကသူတို့အရင်အဓိကတော့လူတို့ကစောင့်ဝင်နေရေးပါနောက်တစ်ခုကပြောင်းလဲဖို့ဆိုတဲ့ပြောင်းလဲခြင်းတက်ပြီဆိုတဲ့ကြွကြော်တာနဲ့ NLD အစိုးရတက်လာခဲ့တော့ဒီပြောင်းလဲလာပြီဆိုတဲ့တကယ်တမ်းပြောင်းလဲလာပြီဆိုတဲ့အနေထားပေါ့နော် sense ပေါ့နော်အသိပေါ့ပြောင်းလဲနေပြီလားဆိုတဲ့ဟာလူတို့ကြားထဲမှာဘယ်လိုအမြင်ရှိလဲခင်ဗျာလက်ရှိ NLD အစိုးရလက်ထက်မှာ
ပြောင်းလဲနေပြီလားဆိုတာကတော့သူတို့ကဟုတ်ပြောင်းလဲနေပြီလို့မမြင်ဘူးအစိုးရပြောင်းသွားတော့မှန်တယ် policy အရတော့၎င်းဒီလှုပ်ထုံးလုပ်မှုတွေအရတော့၎င်းဟိုလက်ရှိအစိုးရကျင့်သုံးနေတဲ့ဒီလမ်းကြောင်းအရတော့၎င်းပြောင်းလဲတာကိုသူတို့မတွေ့ရဘူးဥပမာဆိုလို့ရှိရင်အခုလက်ရှိဒါဟိုလက်ရှိအနေနဲ့အစိုးရအနေနဲ့အရင်တည်သေးဥပဒေတွေကိုပဲဆက်ပြီးတော့ဆုတ်ကန်ထားတာတွေ့ရတယ်အများစုတိတာထင်ရှားတဲ့ကိစ္စကတော့သူငိတ်ဆုစီလို့ခေါ်တဲ့ဒီလွတ်လပ်စွာစီတန်းလဲလဲဝင်ကိစ္စနဲ့ပတ်သက်လို့အဲ့ဒီကိစ္စမှာတော်တော်လေးဟိုတို့ပညာရအတိုင်းဝိုင်းမှာတော့တော်တော်လေးမကြည်မလဲရှိကြတယ်ပေါ့နော်အစားမကြည်ကြဘူးဒီကိစ္စနဲ့ပတ်သက်လို့ဒါဟုတ်ချင်းချင်းအပြင်အနေဒီဆိုရဟာဥပဒေအစ်စ်တွေကိုမပြထားနိုင်တဲ့ပြင်ရှိပြီးသားဥပဒေဟောင်းတွေလည်းပြင်ဆင်နိုင်ခြင်းမရှိသေးဘူးပေါ့နော်ဟိုတိတာတဲ့ပြောင်းလဲမှုဖြစ်ပေါ်လာတဲ့အဆင်ရောက်အောင
်ဟုတ်ကဲ့ခင်ဗျအာကိုသက်စင်ရောကိုဇော်ဝင်းလိုင်ရောလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်တော့ရှင်နေလှည့်ပြီးကြင်ပါတယ်ရေစုံကိုတင်သေးဝင်းပြည်မြို့ကပါကိုတင်သေးဝင်းတူတူတုတ်ဆွနွေးမင်းများလို့ရပါတယ်ခင်ဗျကိုဇုံဝင်လိုက်ရှိပါတယ်ကိုတက်စင်ရှိပါတယ
်ဟုတ်ကဲ့အကြောင်းလေးကတော့ကျွန်တော်ပြောရမယ်ဗျတိုင်းပြည်အကြောင်းလေးကအကုန်လုံးပြည်အတိုင်းပဲနေပေါင်းခေါ်ဇုံဝင်ကျွန်တော်ပြည်လာတာဆိုတော့ဟုံးတိုင်းတော့ပြောင်းလဲမှာမဟုတ်ဘူးအဲ့တော့ကျွန်တော်ရသားဆိုတာအခုမှကျွန်တော်တို့ပြန်စားရတဲ့အချိန်မှာအရင်ဆုံးတော့ကျွန်တော်တို့ကပလန်တွေဆွဲနေရအောင်ပါပဲအဲ့တော့စီးပွားရေးကြီးရလည်းပဲ2016ဘတ်ဂျက်မှာကအရင်ဆုံးကထုတ်သွားတယ်ကျွန်တော်နောက်ဆုံးက2019မှာစရတယ်ဆိုတော့ကတည်းကဘတ်ဂျက်သုံးရတာတစ်နှစ်ပဲရှိသေးတယ်အဲ့တော့ဘယ်လောက်ပြောင်းလဲမယ်စီးပွားရေးမှာဒါနည်းနည်းတော့ကိုကျင်းစာစီခြင်းနဲ့ပေါ့ဗျာဒီလိုတွေညှော်လင့်ချက်တွေကတော့ရှိသေးပဲကျွန်တော်တို့အောက်ခြေပြည်သူထဲမှာနေတာဆိုတော့အကုန်လုံးသိတယ်ဖိုင်နယ်ရီကိုစိတ်ပြည့်တယ်ဆိုတာမဟုတ်ဘူး
NGO
ကျွန်တော်ကြည့်တာထင်ရှားပါလိမ့်မယ်။NGO စိတ်မပြတ်ဘူးပြတ်တယ်ဆိုတာတော့ပြည်သူတွေနားတယ်တယ်မျက်စိတွေနားတယ်ပွင့်ကုန်ပြီ။အဲ့တော့အစိုးရဆက်ဆက်အုပ်ချုပ်ခဲ့တဲ့ကျွန်တော်ပြီးခဲ့တဲ့ဘုံဦးကြီးချုပ်ကန်မှုတွေအကုန်လုံးရှင်းကြတာအကုန်သိကြလိမ်လို့မရဘူး။ဟုတ်နော်။အဲ့ဒါကြီးတော့အကုန်ရှင်းကြပါဘုံဦးကြီးသမီးကအများကြီးရှင်းကြသွားတယ်ဆိုတာတော့ဘယ်သူမှလိမ်မရတဲ့ရှင
တော်လေးတော့ရေဆိုးရောင်းနေတဲ့အတူအတက်တွေတော့မထားဘူးကြာတော်လေးပေါင်းတော့ကျွန်တော်တို့ကလည်းတော်တော်ဆင်းရဲကြတယ်ကြွားရည်။ရေဆိုးပေါင်းစိတ်တော့ကျွန်တော်တို့ကလမ်းမဆက်တော့ရေမကောင်းဘူး၊ပြညာရေမကောင်းဘူး။အခုဆိုလို့ကျွန်တော်တို့ဒီစိတ်တော့တို့တာဆိုလို့ကျွန်တော်တို့ပတ်ဖို့နဲ့ထုတ်နေပြီ။တင်ပြီးတော့အုပ်ချုပ်ရပြီမှာပတ်ဖို့နဲ့ပြင်လိုက်အတင်းလမ်းပြင်လမ်းလေးအခုထောက်ပြီးတယ်။ကျွန်တော်တို့ဆိုလို့ကျွန်တော်တော်ဆင်းရဲတဲ့အထက်တန်းကောင်းရည်ဖြစ်တယ်။အခုဆိုလို့ကျွန်တော်ဇကွားတစ်ခါလည်းပြီးတော့ရောအဆောင်ဆောင်လား။တက်ဆောင်ပေးရတာကိုလည်းဆောင်လို့ရတယ
်ဟုတ်ကဲ
့အခုတကယ်ဒီဘက်ရောအထက်တန်းကျောင်းကိုတပန်ကျောင်းတော်ပြီးပြထူလို့ဒီတင်းဆောင်ကတည်းကဆောင်နေပြီတော်တော်ကျောင်းလည်းဒီတော့နေမှာဒီကြီးရပါဘူးကျန်လေးရဆိုရင်ဒီနေ့ပြီးတယ်ဆက်လိုက်မှရှိတယ်ပြီးတယ်ကိုရပါဘူ
းဟုတ်ကဲ့ပါအ
ဲ့တော့ကျွန်တော်တို့ဆိုရတဲ့ဒါကတော့တော်တော်လေးကျောင်းရတယ်လို့ပြောမယ်ဒီလိုတို့ကစိတ်ကြဲနေတာအန္တရာယ်ပါအန္တရာယ်ပဲ
ဟုတ်ကဲ့
ဆက်ကြရတော့ပြောပါပဲ
โอเคโอเคကျွန်တော်နောက်တော့ရှင်းတူလှည့်ပေးကြပါရခင်ဗျာအာကိုနေဦးလင်းပါကိုလေးဦးနေလင်းကတော့မလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့တိတ်ရေရရအကြောင်းလဲတဲ့လို့မထင်သေးပါဘူးညာဘာဖြစ်လို့လဲဆိုတော့အဓိကအကြဆုံးကတော့ဈေးပွားရေးပေါ့နော်ဈေးပွားရေးလောက်တာကင်တာတွေကတော့ကျွန်တော်တို့ညောမန်းထားသလိုမဖြစ်ဘူးလို့ပဲကျွန်တော်ထင်ပါတယ်ဗျဥမာတစ်ခုဆိုပါစို့ဗျာအာဒီနေ့လေးပဲကျွန်တော်ဆိုရင်စင်ကာပူနိုင်ငံနေပြီးတော့ဗမာပြည်ကိုကျွန်တော်73လုံးပို့ခြင်းနေဗျာ73လုံးပို့ခြင်းနေအခါကျတော့တို့ဟိုထုံးစံအတိုင်းပေါ့ဗျာဟို import line ရှင်ပေါ့ import line ရှင်ကကျွန်တော်ကိုယ်တိုင်ဟိုလုံးလို့မရဘူးပေါ့ဗျာငားတယ်ပေါ့ငားတဲ့အခါကျတော့ငားရင်းကြတယ်ပေါ့ကျွန်တော်73လုံးကိုကျွန်တော်တကယ်ကျွန်တော်ပေးလိုက်တာမှာစင်ကာပူတစ်ဆောင်ကြတယ်အခုရန်ကုန်ကိုရောက်ဖို့အတွက်ကိုကုန်ကြမဲ့စရာတတဲဝါပေါ့နော်ဟိုစင်ကာပူ1500လောက်ကြာအနည်းဆုံးပေါ့နော်ဆိုတော့ဒီပြင်ဟာတွေမပါသေးဘူးပေါ့အဲ့တော့ကျွန်တော်တို့နိုင်ငံသားမှကြာတော့အဲ့လိုမဟုတ်ဘူးဗျာအားလုံးကပွင့်ပွင့်လင်းလင်းပဲနောက်ကျွန်တော်ကိုယ်တိုင်ကျွန်တော်ပါကျွန်တော် import export license ပြင်လို့ရရမယ်ကျွန်တော်ပစ္စည်းဘယ်နိုင်ငံမှာမှာမှားလို့ရရမယ်ကျွန်တော်ဘယ်ဟိုပို့ခြင်းပို့ခြင်းကျွန်တော် submit လုပ်ရင်ပို့လို့ရရမယ်ဗျာအခုတော့ကမာကြီးကလွန်ခဲ့တဲ့နှစ်80ပြောပြောနှစ်တရာပြောပြောနှစ်ပေါင်းမြောင်များစွာပြောပြောဒီလိုကိစ္စမျိုးတွေဟလာเนาะအင်တာနက်ပေါ်လာပြီဆိုတဲ့ခင်မာတောင်မှဒီဒီကိစ္စမျိုးတွေမှာတို့မရှင်းနိုင်ဘူးဒီအစိုးရလက်ထက်မှာမရှင်းနိုင်ဘူးဆိုရင်တော့ဘယ်တော့မှရှင်းနိုင်မလဲဆိုတော့ကျွန်တော်တော့ထပ်ပြီးတော့မေးဖို့မရဘူးလို့ဖြစ်နေတယ်ဗျဟုတ်
ပါပါဘင်းဟုတ်ကဲ့ပါကျွန်တော်နောက်ထပ်သရရှင်တွေကတစ်ဆက်တည်းမေးလိုက်ချင်ပါတယ်ကိုခင်ကိုကျော်မြင့်တင်ကိုကျော်မြင့်တင်တို့ဆွနေမြမြလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီရခိုင်ကမ်းမှာပေါ့ဗျာဒီပြည်သူပြည်ကျွန်တော်တို့လက်ဆိုင်ကျွန်တော်တို့ကြားနေရတာပေါ့နော်ကျွန်တော်တို့အကြမ်းပေါ်ဖို့ပေါ့ဗျာရခိုင်ပြည်နယ်မှာကြားကျွန်တော်တို့ကဆက်ရုံလုံးရလူရယာဆက်နဲ့ဆက်ရုံလုံးကအခုမှမရှိဘူးဗျာပုံမှန်ဆက်မှုဆိုတော့လေကျွန်တော်တို့ကဒီနိုင်ငံတော်ဆွေးနွေးကနေပြီးသမ္မတဦးပြည်စီလာထားတဲ့ဒီကပေါ့အလုံးမဲ့အလုံးမဲ့ကော်တီပေါ်မှာဆက်ရုံလုံးကိုတည်ဆောက်မယ်ဆိုပြီးတော့ကျွန်တော်တို့ကပြည်သူတွေကိုကြားတာပေါ့နော်ဒါပေမဲ့အခုလုံခဲ့တဲ့9နှစ်လောက်ရှိပြီဗျာပုံမှန်ဆက်မှုဆိုတော့ကော်တီဘာမှမပေါ်လာဘူးဗျာကျွန်တော်တို့ဒီပုံမှန်ဆက်မှုဆိုတော့အများဆုံးနိုင်ငံတော်ဆွေးနွေးနေတဲ့ဒီကြမ်းမှာရှိတဲ့ဒီခါကြမ်းမှာရှိတဲ့လူတွေပေါ့အလုပ်ကွန်လင်းရကြည့်ဖို့တော့ကျွန်တော်တို့ဒီအမြန်ဆုံးပုံရိပ်ဆက်မှုတွေကတော့ကောက်ပြေပေါ်ဖို့တော့ကျွန်တော်အနေနဲ့ဟိုရခိုင်တိုင်းပေါ်ချက်တောင်းနေလဲဆိုတင်ပြအောက်ဆိုရပါတယ်ခင်ဗျာနောက်ပြီးတော့ကျွန်တော်တို့ရခိုင်ကောဗျာမိုးအမျက်ဆုံးရောက်တဲ့ဗျာရောက်တဲ့ရင်လဲကျွန်တော်တို့ကရင်ရောက်ရင်တောက်တင်ချပါတယ်အဲဆိုက်တွေ့ရင်ဆိုက်တွေ့တွေကိုဘာမှကျွန်တော်တို့ဟာစီကောတာနာမန်တွေမရှိဘူးဗျာစီကောတာနာမန်တွေကိုတက်ဆက်ပြဖို့လိုရပါတယ်အဲဒီခြေလာတွဲရော်တွေမှာကျွန်တော်တည်းဆက်နေမရဘူးဗျာအဲဒီကိုရခိုင်ပြည်နယ်ကထွက်တဲ့တက္ကသိုလ်ကထက် guest ကိုနိုင်ငံဆက်ကိုဟိုတယောက်ပြေတော့ဘာလို့တခြားနိုင်ငံတွေကဆွေးရကတည်းပြီးတော့ဘာလို့ကတော့ပို့ခေါ်တာပေါ့လေဒါပေမဲ့ကျွန်တော်ရခိုင်ရခိုင်ကထက်ရခိုင်ဒီနေကတက္ကသိုလ်ကထက် debit ကိုကြတော့ဒီကဲပြည်သူကခြေလက်တွဲတော်တွေမှာလဲဆက်နေမနေဘူးဗျာအခုနိုင်ငံတော်ဆွေးရနေတဲ့ဒီကဲတပြည်နယ်တို့မှာရှိတဲ့ခြေလက်တွဲတော်တွေကိုလဲဆက်နေလို့လင်းဖို့တော့နေပြီးတော့ကိုယ်ဆွေးခွင့်ရကြည့်ဖို့တော့ဆက်ဖို့ပြည်နေဟုတ
်ကဲ့
နောက်ပြီးတော့ကျွန်တော်တို့ဒီမှာပေါ့ဗျာကျွန်တော်တို့ဒီကိုယ်တော်ကတည်းကကျွန်တော်တို့ကိုယ်စင်ငါလောက်ကတည်းကကျွန်တော်ရခိုင်ပြည်နယ်မှာရင်းနှီးကြံမှုလို့တဲ့ဒီလုံးနဲ့ရှင်နေပေါ့ပဲနော်။ဟိုဟာပေါ့ဒီကတဖင်းကြလားရှိပါလေ။အခုကြတော့ဗျာကျွန်တော်တို့နိုင်ငံလို့ဆွေးရတာရခိုင်ပြည်နယ်မှာဒီလုံးနဲ့ကိုဘာမှဟိုဟာပေါ့နော်။နိုင်ငံနဲ့ဟိုဟာငွေချင်းချင်းတွေနဲ့ပညာတို့ဘာလို့က
ခကျင်းရတို့မချူပဲရခကျင်းနေမှာဒီဒီလုံငတ်တော်သူတွေတော့ဝါခကျင်းနေကြုံချင်ကြုံတွေ့နေရပါတယ
်ဟုတ်ကဲ့ခင်ဗျာကိုကျော်မြင့်ကြီးကျေးဇူးပါဒါကတော့ရခိုင်ပြည်နယ်ကအခြေအနေပေါ့နော်ကျွန်တော်
အဲ့တော့ဆက်ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒါအခုပင်တန်ဆွေးနွေးရသူနှစ်ဦးကိုကျွန်တော်ပြန်လှည့်ပေးကြမှာလေကိုသက်စင်နဲ့ကိုဇော်ဝင်းလိုင်းအခုနောက်ပိုင်းတော့ကျွန်တော်တို့ဒီအစိုးရရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အဓိကသုံးသပ်ချက်ပါလေခုနကဆွေးနွေးတော့ကြတဲ့အထက်မှာလည်းပါပါတယ်တချို့ကတော့ဒီစီပေါ်ရေးအခြေအနေကဖြစ်မလာတာအရင်အစိုးရကြောင့်အရင်အစိုးရဖြစ်ခဲ့တဲ့အခြေအနေနောက်နှစ်ပေါင်းများစွာလုပ်ခဲ့တဲ့အခြေအနေဒီပေါ်မှာတချို့ဒီဒီလက်ရှိအစိုးရတောင်းရှိသူတွေကလည်းဒီလိုမျိုးကြောင်းပြပါတယ်ကိုသက်စင်ဒီကိစ္စနဲ့ပတ်သက်လို့စီပေါ်ရေးခုလိုကြံ့ကြာနေတဲ့ကိစ္စတွေအရင်အစိုးရကြီးကိုပဲပုံချလို့ရမလားလက်ရှိအစိုးရရဲ့စွမ်းဆောင်ရည်ကိုဘယ်လိုရှိပါလဲခင်ဗျာ
ကဲဟိုဘာလို့ဒီမှာကြိုးစားနေတာလဲအဓိကတော့ကျွန်တော်နိုင်ငံမှာလူများစုအများစုဖြစ်တယ်လေသမားကြီးတွေပေါ့ဆရာတွေသမိုင်းနဲ့ပတ်သက်မှာပေါ့ဒီသမိုင်းနဲ့ပတ်သက်ပြီးလေအတင်းဆင်းမှုကြီးဟာအရင်အစိုးရလက်ထက်အဆက်ဆက်ကဖြစ်ရှိခဲ့တယ်ပေါ့အဓိကစနဲ့ပတ်သက်ပြီးတော့ဒီလက်ရှိအစိုးရကဘယ်လိုဖြစ်ရှင်းနိုင်မလဲဘယ်လိုဥပဒေပြုပြီးဖြစ်ရှင်းနိုင်မလဲဆိုတဲ့ကိစ္စကိုကျွန်တော်ပြန်စဉ်းစားတဲ့အခါကျလက်ရှိအချိန်ဒီမှာအစိုးရကထိရောက်တဲ့နော်လေယာဉ်ကိစ္စနဲ့ပတ်သက်ပြီးတော့လေယာဉ်ကြီးမတရားသိမ်းတဲ့ကိစ္စနဲ့ပတ်သက်ထိရောက်တဲ့လို့ဆောင်တဲ့ကိုလည်းမတွေ့ရပါဘူးပြန်ပြေးရလို့ရှိရောကြေးပြေးရလဲထိရောက်တဲ့ရေမှုကြီးမရှိပါဘူးဥပဒေနဲ့တစ်ထပ်တော့ပြေးရလို့တော့ပဲရှိတယ်တော့တော့မှကျွန်တော်တို့ကခွေးကနေရကျွန်တော်ရှင်အတော့တော့ပြန်မများသေးဘူးအဓိကအပြင်လေယာဉ်ကြီးနဲ့ပတ်သက်ပြီးတော့လက်ရှိအစိုးရကနေပြီးတော့လေယာဉ်ကြီးဥပဒေတစ်ခုကိုပြဋ္ဌာန်းအောင်နင်းလို့နေတာရှိပါတယ်ဟုတ်ကဲ့တော့တင်ဖို့စူးစမ်းနေရှိပါတယ်အဲဒီဥပဒေရဲ့ဥပဒေချမ်းမှာဆိုလို့ရှိရင်လေတကယ်တမ်းပြောလို့ရှိရင်1948ခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းထားတဲ့လေယာဉ်ဥပဒေချက်တော်ပို့ပြီးတော့လေသမားတွေကိုဖိနှိပ်ပြီးတော့လေသမားတွေရဲ့လေယာဉ်တွေကိုဟုတ်ဟုတ်မတရားသိမ်းယူလို့ရတဲ့အခြေအနေကိုခံလိုက်ရတဲ့ဥပဒေမျိုးဖြစ်နေတာတွေ့ရပါတယ်အဲ့ဒါဟာဆိုလို့ရှိရင်တကယ်တမ်းပြောလို့ရှိရင်ဒီလက်ရှိအစိုးရက2008ခေတ်ကဥပဒေရဲ့မဆိုင်မင်းအဲ့အပြင်ပေါ်မှာရှိနေတဲ့နော်ဒီလိုမျိုးဥပဒေကိုလည်းလုပ်လို့ရလားပြထမ်းလို့ရတာအဲ့ဥပဒေတွေကိုလေသမားတွေအတွက်တကယ်အကျိုးရှိမဲ့လေသိမ်းတဲ့လူတွေကိုတကယ်ပဲတိတိယောက်အကာအွယ်ပေးနိုင်မဲ့ဥပဒေမျိုးကိုပြထမ်းဖို့ကြိုးစားတာမျိုးပဲ ਨੇ ပို့ပြီးတော့လေသမားတွေကိုဒီတစ်ခါရောက်တဲ့ကိစ္စမျိုးတွေနော်လေသိမ်းတဲ့လူတွေအတွက်ပို့ပြီးတော့အခွင့်အရေးရမယ့်ကိစ္စမျိုးတွေကိုဒါဟာဟန်ကြီးနေတဲ့ဥပဒေမျိုးဖြစ်နေပါဒါဟာဆိုရင်ဒါအခြေဒီအောက်ခြေပြည်တွေနဲ့ပတ်သက်ပြီးတကယ်ကိုထိရောက်တဲ့အရေးကြီးတဲ့ဥပဒေပါဒါလည်းတရရှိအစိုးရကတော့မလုပ်နိုင်ပါဘူ
းဟုတ်က
ဲ့ကျွန်တော်ပြောလို့ရှင်တော့ဟုတ်ကဲ့ပြော
ဟုတ်ကဲ့ကျွန်တော်အဓိကတော့ဒီဥပဒေပိုင်းနဲ့ဆိုင်အစိုးရလက်ရှိလုပ်နေတဲ့အစိုးရဝန်ကြီးဌာနတွေရဲ့အရေးသွေးပေါ့နော်အစိုးရဝန်ကြီးဌာနတွေမှာတကယ်တည်းပဲအရေးချင်းရှိတဲ့လူတွေနေရာယူနိုင်ပြီလားအရင်တုန်းကမြန်မာဆိုရှယ်လမ်းစဉ်ပါတီခေတ်ကဆစ်စုရလက်ထက်မှာပညာရှင်တွေဖယ်ထုတ်ခံရတဲ့ဆိုတဲ့ဝေဖန်ချက်တွေတော်များရှိပါတယ်တရှိ NDP အစိုးရလက်ထက်မှာတကယ်တမ်းတော်သင့်တော်ထိုက်နေရာယူထိုက်တဲ့လူတွေကိုရောက်နေပြီလား
ကျတဲ့မှာကလက်ရှိအန္တရာယ်ဆိုးရွားနေတဲ့သူက policy အားလုံးကိုဘဟုဝတ်တိုက်ချုပ်ကင်တာတိတ်များလုံးအောင်ကြည့်တယ်။ဘာလို့ဘဟုဆိုတော့နိုင်ငံတော်ကြီးတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရနေပြီးအဆအဆရရအတ္တပရယာသူကအဆပြီးတော့အောက်ခြေအကုန်လုံးကိုတူးရရနေပြီးချုပ်ကင်ပြီးတော့ဒီကိစ္စကတူးရရနေပြီးစီစဉ်ဆောင်ရွက်နေရဖြစ်တယ်။အောက်ခြေဒီမှာရှိနေတဲ့ဝန်ကြီးဌာနအသီးသီးရဝန်ကြီးတွေရောအောက်ခြေမှာရှိတဲ့လူတွေရောဒီလုပ်ပိုင်ခွင့်တွေကိုတော်တော်ကြီးပြင်ထားတာရှိပါသူကိုယ်တိုင်ကအကုန်စီစဉ်နေတယ်။စီစဉ်တော့နောက်တစ်ခုကလည်းစီစဉ်တဲ့နေရာမှာလည်းလူမျိုးကိုတိကျတဲ့ policy မရှိဘူးပြတ်သားတဲ့ policy တွေမရှိဘူးစီးပွားရေးကိစ္စမှာဆိုပိတ်ထင်ရှားပါလေအဲကြောင့်မလို့ကျွန်တော်ကဒီလိုအခြေအနေမျိုးမှာအောက်ချင်မှရှိတဲ့ဘသူဝယ်ဖြစ်တဲ့ဝန်ကြီးတွေဘသူဘလိုဝန်ကြီးတွေဖြစ်နေချင်းတွေဘလိုဝန်ကြီးတွေပြောင်းလာပြောင်းလာဒီဟာကဟိုအကောင့်တွေဖို့အတွက်ခက်ခဲရှိပါဒါကြောင့်ကျွန်တော်ကအနေနဲ့တော့ကျွန်တော်အခုဆိုလို့ရှိရင်တမန်အပြောင်းလဲဖြစ်တဲ့အခါမှာတမန်ဦးထင်းကျော်လက်ထက်ကလည်းကောင်ဆန်းစုကြည်ကရရကိုထုတ်ကင်ထားတယ်ရရကိုသူပဲစီစဉ်နေအပေါ်စီသူပဲခြားသူပဲဆောင်ရွက်တယ်ပေါ့နော်အဲကြောင့်မို့ဒီမှာဥထင်ပြောမထင်မရှားပိုင်းတူနေကငင်းငင်းအရေးကြီးတဲ့ငင်းငင်းလို့ပြောဆောင်ရွက်တော့မှဒီမှာဥထင်ပြောတက်ပြီးတော့စကားပြောခွင့်မရတယ်ငင်းငင်းတကယ်လီလာလန်မအောင်စကားပြောခွင့်မရတဲ့အချိန်မျိုးပါဟုတ်တော့ဒီမှာတော့မှသူဖြစ်နေရဆိုလို့ရှိရင်နိုင်ငံတော်မှာလီယာကမှသူ့ရဲ့ထုတ်ကင်ကြီးကိုတွားနေတဲ့အတွက်ဒီနိုင်ငံမှာရှိနေတဲ့ဒီဝန်ကြီးတွေအကုန်လုံးဟာဘလောက်ပဲတော်တော်ဘလောက်ပဲအရေးချင်းချင်းဒီဟာကိုဘလို့ဘလို့ကိုယ်ပိုင်ဟိုညောညောလင်းကျကိုပိုင်းရေးချင်းနဲ့ဟိုတွားမှုခက်တယ်ဆိုတဲ့ဟာကိုကျွန်တော်အဲ့တွားမှုဘယ်လောက်ထိလုံနိုင်လဲဆိုတာလည်းကျွန်တော်တန်မြတ်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစုံဝင်လိုက်ပြီးကြည့်ပါလိမ့်ခင်ဗျာကိုစုံဝင်လိုက်ရအခုကိုစုံဝင်လိုက်လေအဲ့မှာရောက်နေပြီးထိတွေ့မိသမျှပေါ့နော်ဝန်ကြီးဌာနတွေနဲ့ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ရေးပေါ့ဆွမ်းဆောင်ရေးနဲ့ပတ်သက်လို့သုံးသပ်ပြီးပါအောင်ခင်ဗျာဘယ်လောက်ထိလက်ရှိဒီအစိုးရလက်ထက်မှာအရင်ကာလထက်ကွာခြားလာပြီလဲကိုစုံဝင်လိုက်ကြားပါလား
ဟိုပြည်တာထင်ရှားတဲ့ဟိုပြောင်းလဲမှုဟိုဘာဝန်ကြီးဌာနတစ်ခုကြီးကထိုးပေါက်ပြီးလှုပ်ဆောင်နိုင်မှုမတွေ့ရသေးဘူး
့ဒီဟိုပေါ့နော်ဟိုသူတို့အခြေယူနေတော့မို့လားဒါမှမဟုတ် policy တွေကိုပဲသူတို့စိုက်စနနာသူတို့မြို့မထိုးနိုင်သေးလို့လားအဲ့လိုမျိုးမျိုးကုန်ထုတ်ပြန်ရှိတာပေါ့ဘာလို့ဆိုတော့လက်ရှိအနေအထားအရဘယ်ဝန်ကြီးဌာနကတော့ဘယ်လိုလုပ်လိုက်ပါလဲဆိုတော့ဟိုကျွန်တော်တို့ဟိုဟိုဆော့တော့သူဘောဘောနဲ့လှုပ်ဆောင်နိုင်တာမရှိဘူးစီးပွားရေးကဏ္ဍကိုပဲကြည့်ကြည့်လူမှုရေးကဏ္ဍကိုပဲကြည့်ကြည့်ပညာရေးကဏ္ဍကိုပဲကြည့်ကြည့်ပေါ့နော်တိုင်းပြည်အတွက်အရေးကြီးတဲ့ဒီကဏ္ဍတွေမှာဟိုဦးကြီးဌာနတွေကဥဆောင်ပြီးလှုပ်တာကိုကျွန်တော်တို့မရှိရသေးမတွေ့ရသေးဘူးဆော့ဆော့ကိုတက်စင်ပြောသလိုပဲဦးကြီးဌာနတွေဟာဟိုလောင်းရည်များမိနေသလားပေါ့ဟိုနိုင်ငံတော်အတိုင်းအတာဥဆောင်တဲ့အစိုးရအဖွဲ့အောက်မှာသမရကိုတောင်းမှသူကနံပါတ်ဆိုပြီးတော့လူတချို့ကမြင်ရတာရှိတာဟုတ်ဆိုတော့သူကအာနာသမရရဲ့အာနာအပြည့်ဝမရှိဘူးဆိုပြီးပြောကြတာရှိတယ်။ဟိုအရင်ဦးသမရဦးထင်ကျော်လက်ထံမှာပေါ့နော်။သမရအခုသမရအစ်စ်တက်လာတဲ့သမရဦးမြင့်လက်ထံမှာတော့ဘလို့ဖြစ်နေဆိုတော့ကျွန်တော်မသိရသေးဘူး။ဟိုတနေ့ကသူပြောထားတဲ့မိန့်ခွန်းအရာကတော့တော်တော်လေးအလားအလာကောင်းတဲ့ပုံစံရှိတာပေါ့
။ဟုတ်ကဲ့။
ဆုံးစီကလည်းအဲ့ဒီပုံမှာမိန့်ခွန်းပြောထားတာတွေကလည်းသူပြောထားတဲ့မိန့်ခွန်းကလည်းကောင်းပါတယ်။ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာဟိုသူတည်တာတဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးနိုင်တာမရှိတဲ့အတွက်လူလူကတော့အားမလို့အားမရဖြစ်နေတာကတော့အမှန်ပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်အချိန်လက်ရှိတော့လို့ကျွန်တော်နောက်ဆုံးသတင်းတူဖိတ်ခေါ်ချင်ပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ကြီးတော်လေးဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုအဂရီလိုက်စာမှုတိုက်ချိန်မှာတို့အားနေတယ်နောက်ပြီးတော့နိုင်ငံတကာဆက်ဆိုင်မှာဟိုဖျား
အဂရီလက်စာမှုတိုက်ဖြတ်ရေးမှာအားနည်းရဆိုတာအဂရီလက်စာမှုတွေကကြည်ပြပြတွေ့ရလို့လားကိုစလိုက်ပွေကွန်အဲ့တစ်ချက်လေးနည်းလေးပြောကြည့်ပါဦးအဂရီလက်စာမှုကအားနည်းရဆိုတာအဂရီလက်စာမှုတွေတွေ့နေရသည်လို့လား
တွေ့ရတာပေါ့မနေ့ကပဲကျွန်တော်ချင်းတောင်ကနေတရားနာတာ CNS game ကိုကျွန်တော်တို့ကဖွင့်ရှိပုံအခြေခံပြည်ဟိုအခြေခံမှုကိစ္စနဲ့ပတ်သက်ဆိုဒေါက်တာလျာမွန်စကောင်းကခေါ်တဲ့အတွက်ကျွန်တော်တွေ့ရတယ်အဲ့ဒါဝန်ကြီးချုပ်ကိုလည်းတွေ့ရတယ်ဝန်ကြီးလည်းတွေ့ရတော့ PDLU တွေကကျွန်တော်နားမှာဟိုတော့ချင်းပြည်နယ်ဆိုရမှာဝန်ကြီးငါးဦးရှိတယ်ဝန်ကြီးချုပ်ရှိတယ်တော့ဟိုကတင်တာကိစ္စနဲ့ပဲသူတို့
ဟုတ်ကဲ့နည်းနည်းချုပ်ပြောပါခြေသိမ်းရတော့လို့ပါ
အများကြီးဖြစ်ပေါ်နေတယ်ဆိုတော့တို့တွေ့ရတယ်အဲ့တော့ဘာတစ်ခုမှလည်းသူတို့ကမတီးလို့လားတော့မတီးဘူးအဲ့တော့အကရီလိုက်ဆောက်မှုမှာကျွန်တော်ချင်းပြည်နယ်မှာအားနေတယ်လို့ခေါ်မှာပေါ့နော်ကြံတဲ့နေရာတော့မပြောနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကိုစလိုက်ပွေခွင့်ရဲ့အချိန်လဲဆစ်တော့လို့ပါအဓိကပေါင်းဝင်ဆွေးနွေးပြီးတယ်ကိုတက်စင်ကိုဇော်ဝင်းလိုင်းနဲ့တော့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲ့ဒီလိုက်အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါခင်ဗျ
တောင်ညူအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိအတန်လွှင့်ချိန် PP ချင်းည10:00နာရီကနေ17:00နာရီထိလိုင်းထိုမီတာ25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်အခုအင်ကာညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ပီရိုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားတဲ့အကြောင်းအင်ပီရိုပြောခွင့်ရဆာရာဟတ်ကဗီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့အကြားမတ်လ20ရက်ကတယ်လီဖုန်းဆက်သွယ်မှုမှာအခုလိုအဆိုပြုခဲ့တာဖြစ်ပါတယ်။တနင်္လာနေ့တုန်းကအမေရိကန်စတော့ရှယ်ယာဈေးကွက်တစ်ရှိန်တို့ထိုးချခဲ့ပြီးတဲ့နောက်တနေ့ဒီကနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေမှာလည်းကျဆင်းခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေဇုန်အွန်လိုင်းဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်ရေးဆက်ပွဲဖြစ်လာမှာစိုးရင်ရတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တွန့်မြင့်လာတဲ့ပတ်သက်ပြီးတရုတ်ကအမေရိကန်သွင်းကုန်တွေအပေါ်အခွန်တွတ်ကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်မှာဒီလိုစတော့ဈေးကွက်တွေကျဆင်းလာတာဖြစ်ပါတယ်။ဗဟိုအမေရိကတိုင်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကအရေးချင်းပြည့်မီသူတွေကိုဒုက္ခတဲ့အဖြစ်သတ်မှတ်ပေးဖို့ကံလန်ထားကြောင်းမက္ဆီကိုအစိုးရကပြောပါတယ်။ဒီရွှေ့ပြောင်းနေအရေးကြောင့်ပဲအမေရိကန်ရဲ့နေဆက်တွေတင်းကျပ်ဖို့လွှဲချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဥရောပမြောက်ပိုင်းဒေသဘော်လ်တစ်ဒေသနိုင်ငံတွေကခေါင်းဆောင်တွေဒီကနေ့အမေရိကန်သမ္မတအင်ပီရိုမှာတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးပွဲမှာတော့ဘော်လ်တစ်ဒေသနိုင်ငံတွေဖြစ်တဲ့နေတိုးအဖွဲ့ဝင်မဟာမိတ်သုံးနိုင်ငံနဲ့အမေရိကန်ကြားလုံခြုံရေးစီးပွားရေးကုန်သွယ်ရေးဆွဲအင်နဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ရေးဆွေးနွေးကြဖို့ဖြစ်ပါတယ်ရှင်။
အင်္ဂါနေ့ညပိုင်း နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကဗုဒ္ဓဦးနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလမီတာ190တွေကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America.